Welcome to the Voice of America in Burmese.
Mingla mneke mashin. American Jiran Zoo Muro, Washington DC Gani, Natasanguni, Dizemala, Nasakonia, Tening Nuinim Nepe, Vio season with Satin Nivavi, Lindomita, Nasali, Thonsen in a Liza Rugani, Taya Panyunas in Nimarishin. Tamaquanuva, Kumanakin season with Dow and Yubamishin.
Mingla Bashin, Chamaka Kimutaba, Dominican the Ningo Manana Chan at Dujina Bimaba, Syria Muro, Damascus Naga, Town at Chile, Gia, Son of Drigo, Pay Bibu Dre, Gula, a season ha, a deck and the bone gowns on this Samujang, now Ninibari, Irat Marat, Irat Tapuari ha, I straight think I Ramario Pian, be think by Nemo, Josani Muma, Almimu to Chogo, Drinibari, Nemananga, Miaupai, Pagamara, Christmas Night, Mizabon Pio Jared Dre.
ยิ้มเสียจောက်ชาตูงาเซนละอคุดิเปี่ยวซงนี่เซบาดิโลทูจาเรตะรินเลดิจามาบามะขอนวยกามาวิชินอคุมะนะเกนาเซียนแมตะรินหลอตะบอกก็ดิคุณะอเปาะตัวตะลุเวจောက်ซิงลุกแวตะคูกะกุมมูนิกะซ้นปิเมซาบงเปียวจาเรอะตเวยิ้มเสียจောက်ชาเดตูเรเมยปิกะยาระเนปัดตะลุอคุโลจาจายามาบากุมมูนิกะซ้นปิเมซาริปิณีเดปอมายิ้มเสียจောက်ชาบูเรดิยาเอบอมาตะชานีจาเรอะเฉยมามียาปิวดาลิ
ကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့အလွတ်တန်းသတင်းထောက်တူဦးရဲ့ပြောပြချက်နဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့ဦးအောင်ခင်းရဲ့မြန်မာရေးတုံသက်ချက်တို့ကိုနားဆင်ကြရဖို့လဲရှိပါသေးတယ်အစီအစဉ်နောက်ပိုင်းမှာတော့စနေနေ့ညက
Syria Muro, Damascus Naga, Town Echi, Jihad Taka, Tatari, Go, Pekambo, Kula Tamagaya, Jow, and Sami Pini, Season Ha, D. Sit Tuitori, and Akin, and Lanyan, or Amakan Pini, Turu, Gonsan, Taujanika, T. Song Tore, and Nauchet Pissime, Lu, Syria, Ye, Sanji, Nedurine, Longjuin, the Rinia, Quadega, Biobari, Damascus Town Becca, IS, a song out in it, three, Midasu, and Lee, Long Lago, Sunny, a saw by my Belo, a Shwebang, Pabo, Mulin Target, a Pipari, Dabime, Daha, Taujani, Damascus Naga, Lijang Taikamugani, the Bone Pue Gonsan, Zaran, Alush, De Songkea, De Naupai, Nai, Ado Jave, Nangni Muri Pinirelu, Britain Chisai, Syria Luquin, Sanji Puega, Biobari, Situari, Damascus Kani, IS Apue, Kaima Chico Utare, Raka Mugu, Piani Kinkinep, Shibyang, Nambute, Alushka, Pinsinira, Pijang, Sanji Durika, Biobari, Daha, Syria go Soso Wawa, Yuyan Pisizi, and Ganija, Pirinse, Santa Sibu, Dre, Kula Damagai, a season to say to my Pipari. Syria the Rabesha El Assay, Sitaga, Lijang Taikan Mujam, Tisung Yarilu, the Lenu Trenibime, Alush, Tisung Amu, Tisay Chelidrin, but the Beast and Initi, the Dego Gomadia de Babu. A Gulu Situ Jarigo Belo Yashuipelme, a season ha, Asa Suane, IS look, Gogo, Jinya Tari, a Puruja Yashi, the Promazum, the Botunija, Pippi, Dishuipelme, who go now by my Lopo Shimashi, Senini, now my tea, the Dego Gomadia de Babu. Kula Damagagale, now Sunchin, and Patabi Ludishin Jatoma Biodi Babu. Syria Manatom set a kunika, Satin, appearance, Sajan, Luang, Nathan Guerjo, they sung out the Lu, Piran Gani, Trippi Gare, Nangan Tabanga, Lidan Joshin in Abba.
Iranangama Lungere, Conala Loga, I asked the Jari Tan Lelu, Sunshon Gare, Ramari Muga, Soya, Yong Wind Kugu, Pian let them by Nambu, the Ballon Tosis, Senate, Ira Dadriha, Akuka, Muya, Chacha Jare, a dream mind to Yashi Navy Pitejan. อิรัสสิตတ်ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်အစိုးရယုံဝင်းကိုတင်ပိုက်နိုင်မယ်ဆိုရင်တော့အမ်ဘာပြည်နယ်ရဲ့မြို့တော်အချက်ချကြတဲ့ရာမာရီကိုစစ်တပ်ကပြန်လဲထိန်းချုပ်ပြီးတော့အင်အား
ဤရက်တပ်ဖွဲ့တွေဟာအစိုးရယုံဝင်းနဲ့မီတာရာခနန်းလောက်အကွာအထိရောက်နေပြီလို့လည်းပြောပါတယ်။ရာမာရီမြို့ထဲမှာအင်အားတရာကျော်လောက်ရှိနေတယ်လို့ယူဆထားတဲ့အစွန်ရောက်စစ်သွေးကြွတွေကိုမြို့ကနေမောင်းထုတ်နိုင်ဖို့အတွက်အချိန်ဘလောက်ကြာနိုင်လဲဆိုတာကိုတော့သူကပြောဆိုဖို့ညှင်းဆန်ခဲ့ပါတယ်။ဂျေရုရှလင်မှာပါလက်စတိုင်းသားတဦးဟာယေရီကမှတ်ပုံတင်ပြဖို့တောင်းခဲ့တဲ့နောက်ပိုင်းဓာတ်နဲ အဲ့ဒီလူဟာစနေနေ့ကဂျေရုရှလင်မြို့ဟောင်းအပြင်ဘက်မှာဂျူးဖျားဖူးဇုံတွဲတွဲကိုနောက်ရောက်ခံလိုက်နေတာတွေ့ရတဲ့အတွက်ရက်ခိုင်းပြီးစစ်ဆေးခဲ့တာလို့ရဲတပ်ခွဲဖွဲ့ပြောခွင့်ရအမျိုးသမီးကပြောပါတယ်။တောက်ကြနေ့ကစပြီးချင်းသူဟာအစ္စရေးလုံခြုံရေးရဲတွေရဲ့လက်ချက်နဲ့တေဆုံးခဲ့ရတဲ့၃ယောက်မြောက်ပါလက်စတိုင်းဖြစ်ပါတယ်။တောက်ကြနေ့ကတော့အနောက်ဘက်ကန်ဒေသမှာအမျိုးသမီးတူကအစ္စရေးစစ်သားတွေကိုကားနဲ့ဝင်ပြီးတိုက်ဖို့ကြိုးစားခဲ့တာကြောင့်ပြစ်တက်ခဲ့ရတယ်လို့ရဲကပြောပါတယ်။အစ္စရေးတွေတော့တယောက်မှဒဏ်ရာမရခဲ့ပါဘူး။နောက်ဖြစ်ရတစ်ခုကတော့နေဇာစီယိုနာမှာပါလက်စတိုင်းသားတူကိုအစ္စရေးရဲတပ်ဖွဲ့ဝင်တွေကရန်ဖျင်းပြစ်တက်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။စက်တင်ဘာလလယ်လောက်ကစပြီးပါလက်စတိုင်းသားတွေကအစ္စရေးစစ်သားတွေနဲ့အရဲသားတွေကိုတနက်နဲ့ပြစ်ခတ်တာ၊ဓားနဲ့ထိုးတာ၊မော်တော်ယာဉ်တွေနဲ့ဝင်ရောက်တိုက်ခိုက်တာတွေအချိန်ချင်းဖြစ်ပွားခဲ့ပြီးအစ္စရေးအယောက်20သေဆုံးခဲ့ရတယ်လို့ပါလက်စတိုင်းသားကတော့126ယောက်သေဆုံးခဲ့ရတာပါ။
ဆာဗီးယားနိုင်ငံမှာအာဏာအလွဲသုံးစားလုပ်မှုနဲ့ငွေမဲခွာချမှုအပါအဝင်အကျင့်ပျက်ချဆမှုဆွဲချက်တွေနဲ့အတိုက်ခံနိုင်ငံရေးပါတီဝင်အများစုအပါအဝင်လက်ရှိအစိုးရထိတ်တန့်ရရှိတွေနဲ့အရင်ကတာဝန်ယူခဲ့ဘူးသူတွေကိုဖမ်းဆီးလိုက်ပါတယ်။ဆာဗီးယားပြည်ထောင်စုဝန်ကြီးနီဘိုဆာစတီဖာနိုဗစ်ကတော့ဖမ်းဆီးခံထားရသူတွေဟာအစိုးရအတွက်အမေရိကန်ဒေါ်လာတန်း100ကျော်ဘူးလောက်ဆုံးရှုံးခဲ့ရတဲ့ဗဏ္ဍာရေးဆိုင်ရာရာဇဝတ်မှုနဲ့အကျင့်ပျက်ချဆမှုအမှုပေါင်း20လောက်နဲ့ဆွဆွဲခံထားရတယ်လို့ဘဲဂရိတ်မြို့မှာစနေနေ့တုန်းကသတင်းတောက်တွေကိုပြောဆိုသွားပါတယ်။ဗဏ္ဍာရေးဆိုင်ရာရာဇဝတ်မှုနဲ့အကျင့်ပျက်ချဆမှုတွေအထူးသဖြင့်အစိုးရဌာနတွေမှာတားဆီးဖို့အတွက်အခုလိုအရေးယူတာဖြစ်ပြီးတော့2004ခုနှစ်ကနေဒီကနေ့အထိငွေမဲခွာချမှုအလွဲသုံးစားလုပ်မှုအထောက်ထားတွေအတုလုပ်မှုနဲ့စာရွက်စာတမ်းအတုတွေအတွက်ထောက်ခံစာတွေထုတ်ပေးမှုအာဏာအလွဲသုံးစားလုပ်မှုလက်စားမှုနဲ့ပြည်သူပိုင်ငွေအလွဲသုံးစားပြုမှုလိုဗဏ္ဍာရေးဆိုင်ရာရာဇဝတ်မှုတွေကိုကျူးလွန်ခဲ့ကြောင်းယုံကြည်လောက်တဲ့တန်တရားတွေရှိတာကြောင့်ဖမ်းဆီးလိုက်သူတွေအပေါ်ရာဇဝတ်အကြောင်းနဲ့အရေးယူခဲ့တာလို့လဲဆာဗီးယားပြည်ထောင်စုဝန်ကြီးကပြောဆိုခဲ့ပါတယ်။ဒါပြင်နောက်ထပ်မတင်ငါသူ5ယောက်ကိုလည်းရဲကလိုက်လံဖမ်းဆီးနေပြီး39ယောက်ကိုလည်းစုံစမ်းစစ်ဆေးနေတယ်လို့သူကပြောဆိုခဲ့ပါတယ်။အခုဖမ်းဆီးခံခဲ့ရတဲ့ထိတ်တန့်အရာရှိတွေရဲ့နာမည်တွေသူတို့ကျူးလွန်ခဲ့တယ်လို့ဆွဆွဲထားတဲ့ရာဇဝတ်မှုတွေအပါအဝင်အသေးစိတ်အစီရင်ခံစာတစ်စောင်ကိုလည်းဆာဗီးယားပြည်ထောင်ရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပြီးခဲ့တဲ့လတုန်းကလူပေါင်းတရာကျော်သေဆုံးခဲ့တဲ့ကချင်ပြည်နယ်ဖားကံမြို့နယ်မှာတောက်ကြနေကမြေစာပုံထပ်ပြီးပြိုကျခဲ့တဲ့အတွက်ရေမစေးကြောက်ရှာဖွေနေသူပေါင်း50ကျော်မြေစာပုံနဲ့ပျောက်ဆုံးနေပါတယ်။ဒီပျောက်ဆုံးနေသူတွေကိုအခုထိရှာဖွေနေဆဲပါ။ဒီဒီဇင်ဘာလ25ရက်ခရစ်မတ်နေ့ညနေ3နာရီခွဲမှာဥရုချောင်းရဲ့အနောက်ဘက်ကဖားကံမြို့နယ်ဆိုင်းတောင်ကျေးရွာအုပ်စုမတ်မုံကျေးရွာတောင်ဘက်ကကျောက်စိမ့်တူဖော်ရေးကုမ္ပဏီတွေမြေစာသွင်းတဲ့နေရာမှာမြန်မာတကောင်ကုမ္ပဏီရဲ့မြေစာပုံပြိုကျခဲ့တာပါဒီမြေစာပုံကအရင်114ဦးသေဆုံးခဲ့တဲ့တစ်သုံးလုံးမြေစာပုံနဲ့ကပ်ရဲ့မြေစာပုံဖြစ်ပါတယ်ဒါဒီမြေစာပုံဟာကြီးမားပြီးမတ်ဆောက်တဲ့အတွက်ရှာဖွေသူတွေအတွက်ခက်ခဲတယ်လို့နေရာကချင်းမြောင်းတော်မှာစက်ရင်အသုံးရှာဖွေနိုင်တဲ့အနေအထားလည်းမရှိပါဘူးအခုတည်းတော့မြေစာပုံကပြိနေသူတွေရဲ့အခြေအနေတွေမသိရသေးပါဘူးနိုဝင်ဘာလတုန်းကပြိုကျမှုမှာလူပေါင်း100ကျော်သေဆုံးခဲ့ပြီးတဲ့နောက်ဒီဇင်ဘာလထဲမှာထပ်ပြီးမြေစာပုံပြိုကျတာဟာအခုတခါပါဆို3ချိန်မြောက်ဖြစ်ပါတယ်တတ်တူရင်ဝန်ကြီးဌာနဆင်းရွေရဖားကံအနည်းတဝိုက်ကြောက်စင်းတူဖော်ရေးလုပ်ငန်းက800လောက်ရှိတာပါဖားကံမြေပြုံမှုခဏခဏဖြစ်ပွားနေမှုအတွက်လွှတ်တော်မှာတင်သွင်းဆွေးနွေးမှုတွေရှိတယ်လို့လွှတ်တော်ဥက္ကဋ္ဌကလည်းဒီကိစ္စအမြန်ဆုံးဆန်းဖို့အတွက်သမရယုံကိုတင်ပြမှုတွေရှိခဲ့ပေမဲ့အခုထိတော့တူဖော်နေသူတွေအန္တရာယ်ကင်းရေးအတွက်ထိထိရောက်ရောက်ကန့်သတ်မှုတွေမလုပ်နိုင်သေးပါဘူး2014ခုနှစ်ကမြန်မာနိုင်ငံကြောက်စင်းထုတ်လုပ်မှုဟာအမေရိကန်ဒေါ်လာ37ဘီလီယံထိရှိတယ်လို့သဘောဝတင်ယာစာတရတဲ့ဝင်ငွေအလွဲသုံးစားမှုကြောင့်လေ့လာတဲ့ Global Witness အဖွဲ့ထုတ်ပြန်ခဲ့ပြီးဒေသခံတွေအတွက်တော့အသိအကျိုးမခံစားရဘူးလို့ပြောပါတယ်
။ခရစ်စမတ်ကာလမှာဖိလစ်ပိုင်နိုင်ငံတောင်ပိုင်းကခရစ်ယာန်ရွာတွေကိုမွတ်စလင်သဘုံတွေရဲ့တိုက်ခိုက်မှုတွေအတွင်းအနည်းဆုံးလူ14ယောက်သေဆုံးသွားခဲ့ပါတယ်။တေဆုံးသူတွေထဲမှာတော့ BIFF လို့ခေါ်တဲ့ဘန်ဆာမိုရိုအစ္စလာမ်လွတ်မြောက်ရေးတိုက်ပွဲဝင်သူများအဖွဲ့ကတပုံတွေရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရတဲ့ခရစ်စတန်ယွာသား9ဦးပါဝင်တယ်လို့ခရစ်စမတ်အကြိုဖြစ်တဲ့ကြာသပတေးနေ့နဲ့ခရစ်စမတ်နေ့ဖြစ်တဲ့တောက်ကြနေ့မှာအစိုးရတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့တဲ့တပုံ9ဦးထက်မနည်းပါဝင်တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကစနေနေ့မှာပြောဆိုခဲ့ပါတယ်တိုက်ခိုက်မှုတွေဟာမင်နာနာအိုကျွန်းက ခရိုင်သုံးခုမှာဖြစ်ပွားခဲ့တာလို့လည်းဒေတာကန်စစ်ဘက်ဆိုင်ရာပြောခွင့်ရအမျိုးသမီးဘိုးကြီးဂျုံပီတန်ကလေးကပြောပါရယ်နှစ်ရက်အတွင်းဖြစ်ခဲ့တဲ့တိုက်ခိုက်မှု၈ခုထက်မနည်းမှာခန့်မှန်းခြေတပုံ200လောက်ပါဝင်ခဲ့ပါရယ် BIFF အဖွဲ့ဟာအရဲသားတွေနဲ့အစိုးရတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ဖို့စီစဉ်နေကြောင်းကြိုတင်သိရှိထားတာကြောင့်ခရစ်စမတ်မတိုင်ခင်ကတည်းကသတိပေးချက်တွေတိုးမြင့်ထားတယ်လို့လည်းစစ်ဘက်ပြောခွင့်ရသူကဆိုပါတယ်ဒီအတွက်ရွာတွေကိုတိုက်ခိုက်မှုတွေနဲ့ဒီထက်မကတေကျေထိခိုက်မဲ့အခြေအနေတွေကိုဟန်တားနိုင်ခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်လူဦးရေတန်း20ကျော်ရှိတဲ့မင်ဒါနာအိုကျွန်းဟာဖိလစ်ပိုင်နိုင်ငံမှာမွတ်စလင်လူဦးရေအများစုနေထိုင်တဲ့တခုတည်းသောနယ်မြေလည်းဖြစ်ပါတယ်ဘင်ဆာမိုရိုအဖွဲ့ဟာ2011ခုနှစ်မှာဖိလစ်ပိုင်နိုင်ငံကအဓိကမွတ်စလင်သဘုံအဖွဲ့ကနေခွဲထွက်ခဲ့ပြီးတော့ကက်သလစ်ခရစ်ယာန်ဘာသာအဓိကကိုးကွယ်တဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဒေသကိုအစ္စလာမ်နိုင်ငံထူထောင်ဖို့တိုက်ပွဲဝင်မဲ့အကြောင်းကြေညာခဲ့ပြီးအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမဲ့အစီအစဉ်မှန်သမျှကိုလည်းပယ်ချထားခဲ့ပါတယ်။အတိုက်ခံခေါင်းဆောင်တွေကတော့နိုင်ငံရေးရည်ရွယ်ချက်နဲ့အခုလိုဖမ်းဆီးတာလို့ပြောဆိုခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမြောက်ပိုင်းကဗလီဝကျောင်းတစ်ခုမှာတောက်ကြံတဲ့ဝတ်ပြုဆူတောင်းပွဲကျင်းပနေတော့အသေးခံဘုံခွဲသူလို့တန်ရရှိသူတို့ကဘုံဖောက်ခွဲခဲ့တဲ့အတွက်ဖောက်ခွဲသူတည်ဆုံးပြီးအနာကဒါဇင်နဲ့ချီတဲ့ဝတ်ပြုဆူတောင်းသူတွေဒဏ်ရာရခဲ့ပါတယ်။ဝတ်ပြုဆူတောင်းပွဲစတင်ပြီးခဏကြာမှကျဲလောင်းတဲ့ပောက်ကွဲတံကြားခဲ့ပြီးပဝန်းကျင်မှာငိုယိုတန်းတွေနဲ့အတူဗလီတဲကနေလူအများပြားထွက်ပြေးလာကြတယ်လို့မျက်မြင်သက်သက်သူကပြောပါတယ်။ဒဏ်ရာရသူကအများပြားရှိနေတယ်လို့ဆိုပါတယ်။ဒါပြန်လူစိမ့်သူလဲကြံနေတာတွေ့ရပြီးအဲ့ဒီလူဟာဖောက်ခွဲသူဖြစ်မယ်လို့အားလုံးကတန်ရရှိကြောင်းလည်းပြောပါတယ်အခုထိတော့ဘက်မာရာမျိုးကလေးကလူနည်းစုအက်မာဒီယာမွတ်စလင်တွေရဲ့ဗလီကိုတောက်ကြံနေတိုက်ခိုက်ခဲ့တာဟာဘယ်ဖွဲ့စည်းကလှုပ်ဆောင်နေဆိုတာမသိရသေးပါဘူးလူတွေရုပ်ရုပ်တဲတဲထွက်ပြေးနေချိန်မှာဘုံခွဲသူနဲ့အတူပါလာသူတယောက်ကတော့ထွက်ပြေးလွတ်မြောက်သွားခဲ့တယ်လို့မွတ်စလင်အဖွဲ့ပြောခွင့်ရကပြောပါတယ်
စနေနေ့အစောပိုင်းကကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာရှိန်ပြင်းတဲ့တော်မီချောင်းအင်ဂျင်20ကျော်လောင်ကျွမ်းမဲ့အန်ဒီရဲ့ရှိပြီးတော့အရေးပေါ်ကယ်ဆယ်ရေးလှုပ်ဆောင်ခဲ့ရတယ်လို့အဝေးပြေးလမ်းမတချို့ကိုလည်းပိတ်ပစ်ခဲ့ရတယ်လို့အရာရှိတွေကပြောဆိုပါရယ်မိတော့တွေဟာစနေနေ့အစောပိုင်းကဆိုလီမာကမ်းခြေနီစတူယန်မီတာ365အထိကိုရောက်ရှိခဲ့ပြီးတော့အင်ဂျင်30လောက်လောင်ကျွမ်းမဲ့အန်ဒီရဲ့ရှိခဲ့ပြီးပစိဖိတ်ကမ်းရိုးတန်းအဝေးပြေးလမ်းမကြီးနဲ့အမေရိကန်အဝေးပြေး101လမ်းမကြီးရဲ့မိုင်းတော်တော်များများအထိကိုပိတ်ပစ်ခဲ့ရတယ်လို့ဗန်ကူရာခရိုင်မိသက်အရာရှိတွေကပြောဆိုခဲ့တယ်လို့ဒေတာကန်သတင်းမီဒီယာတွေကဖော်ပြပါတယ်။ဒါအပြင်တော်မီဟာပြည်နယ်တခြားယထာလမ်းကြောကိုလည်းပိတ်ဆို့မှုဖြစ်စေခဲ့တယ်လို့ Los Angeles Times သတင်းစာကြီးကစနေနေ့မှာဖော်ပြခဲ့ပါတယ
်။တင်းငွေနေမနဲ့ခင်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့မန္တန္တာချန်တို့ကြီးညာပေးခဲ့ကြတာပါ။ VOA တန်လွှင့်အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းရေဒီယိုအစီအစဉ်တိုက်ရိုက်ထုတ်လွှင့်နေချိန်နဲ့တပြိုင်တည်းဖန်ယူနာဆင်နိုင်ပါတယ်။အခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးခရစ်ပတ်ညတော့ကမြန်မာပြည်မြောက်ပိုင်းကြောက်စိမ့်မြေမှာဆွန့်ပစ်မြေစာပုံပြကြသွားခဲ့တဲ့အခြေအနေကိုပြောပြပေးမှာပါ။ကချင်ပြည်နယ်ဖားကန့်မြို့နယ်မှာတောက်ကြနေကမြေစာပုံထပ်ပြူပြီးတော့လူတွေသေဆုံးပျောက်ဆုံးတာတွေဖြစ်ခဲ့ပါတယ်။ပြိုကျခဲ့တဲ့မြေစာပုံထဲမှာရေမစေးကြောက်ရှာဖွေသူအနည်းဆုံး50လောက်နှိမ့်မြုံနေလိမ့်မယ်လို့ခန့်မှန်းရပြီးပျောက်ဆုံးနေတဲ့သူတွေကိုလည်းရှာဖွေနေစေဖြစ်ပါတယ်။ဒီသတင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရဲခေါင်ကပြောပြပါမယ်ရှင်
။ဒီဇင်ဘာလ25ရက်ခရစ်စမတ်နေ့ညနေ3နာရီခွဲမှာဥရုချောင်းရဲ့အနောက်ဖက်ကန်ဖားကန့်မြို့နယ်ဆိုင်းတောင်ကျေးရွာအုပ်စုမမုံကျေးရွာတောင်ဘက်ရှမ်းစုကျေးရွာအနီးကကြောက်စိမ့်2 4ကုမ္ပဏီရဲ့မြေစာတွန်တဲ့နေရာကမြန်မာတကောင်းကုမ္ပဏီရဲ့မြေစာပုံပြူကျခဲ့တာဖြစ်ပါတယ်။အခုချိန်မှာအလောင်းတွေကို2 4နေဆဲဖြစ်လို့အသေးပြောက်အရေအတွက်အတိအကျမသိရသေးဘူးလို့အဲ့ဒီပြူကျခဲ့တဲ့မြေစာပုံနေရာကိုကိုရိုင်းသွားရောက်ကြည့်ရှုခဲ့တဲ့အလွတ်တန်းသတင်းတောက်ကိုဇော်မိုးထက်ကပြောပြပါဗျာ။ဒီ
မြေစီးကြောက်ရှာတဲ့ဒီရှာတဲ့လွတ်မြောက်လာတဲ့ဟာကျွန်တော်ကလေးတွေကပြောတာဟုတ်အနည်းဆုံးတော့၄50လောက်တော့ရှိနိုင်တယ်ဗျအလောင်းတွေပြန်ပေါ်ရောက်ကနည်းနည်းခက်ခဲတယ်ဒီဒီရာ34ဦးတည်တဲ့ဒီသုံးလုံးမြေစာပုံနဲ့ကပ်ရဲဆိုမှဒီမြေစာပုံကနည်းနည်းပူကြီးတယ်နောက်ပြီးတော့ပူပြီးတော့လည်းမတ်တယ်ဒီသွားရေးလာရေးပေါ်တော့ဒီစက်ကြီးနဲ့များများဆက်ဆက်ဝင်ပြီးတော့ရှာနိုင်ဖွေနိုင်တဲ့အနေထားမရှိဘူးနေရာနည်းနည်းပြင်းတယ်ဗျအဲ့တော့အလောင်းတွေကပြန်ပေါ်လို့ပြန်ပေါ်ရမယ့်အနေထားရခဲ့တော့တော်တော်နေပါလေလက်ရှိချိန်ထိဟိုတလောင်းမှရှာလို့မတွေ့သေးဘူ
းပြီးခဲ့တဲ့နိုဝင်ဘာလ22ရက်နေ့ကတစ်သုံးလုံးကုမ္ပဏီရဲ့မြေစာပုံပြိုကျခဲ့တဲ့ဖြစ်ရပ်မှာတော့မြေစာပုံရဲ့အနီးမှာယာယီတဲထိုးပြီးနေထိုင်နေသူတွေအများအများရှိနေပြီး လူတွေအိပ်ပျော်နေတဲ့အချိန်မနက်၄နာရီလောက်မှပြိုကျခဲ့တာဖြစ်လို့ထွက်ပြေးချိန်မရပဲလူ114ဦးသေဆုံးရတဲ့အထိအသေးပြောက်များပြားခဲ့တာပါအခုတစ်ချိန်ထပ်ဖြစ်တာကတော့ညနေအစောစောပိုင်းအလင်းရောင်ကောင်းကောင်းရှိတဲ့အချိန်မှဖြစ်ပေမဲ့ကြောက်စိမ့်တူဖော်ရေးကုမ္ပဏီတွေကမြေတဲကားတွေမြေစာတွန်နေတုန်းမှပဲရင်မစေးကြောက်ရှာသူတွေကမြေစာပုံပေါ်တက်ပြီးကြောက်ရှာဖွေနေကြတဲ့အချိန်မှရုတ်တရက်ပြိုကျခဲ့တာကြောင့်ထွက်ပြေးချိန်မရပဲမြေစာပုံတွေအောက်ပြိသွားရတာလို့ကိုစုံမုထက်ကပြောပြပါတယ
်အခုဒီတစ်ခါပြိုတာကဒီကုမ္ပဏီကစုံကျင်မြေစာတွေပြစ်နေတယ်ပြစ်နေရင်တန်လန်းပေါ့နော်ပြစ်နေတဲ့ပုံမှာဒီမချေးကြောက်ရှာဖွေတဲ့လူတွေကအဲ့ပုံမှာတက်ရှာနေကြတဲ့အချိန်မှမြေရပြိုတာလေ
ကြောက်စိမ့်တူဖော်ရာကထွက်လာတဲ့မြေစာတွေကိုစုပုံထားတဲ့နေရာမှာအပေါ်ကထပ်ပုံတဲ့မြေစာတွေရဲ့ဖိအားကြောင့်မြေစာပုံပြိုကျပြီးရင်မစေးကြောက်ရှာဖွေနေသူတွေတေဆုံးရတဲ့အဖြစ်ပျက်တွေဖားကန်မှာမကြာခဏဖြစ်ပေါ်နေပါတယ်အခုပြိုကျခဲ့တဲ့မြေစာပုံမှာပဲဒီဇင်ဘာလ14ရက်နေ့ကအလားတူမြေစာပုံပြိုကျခဲ့လို့လူ9ဦးသေဆုံးခဲ့ပြီးဖြစ်ပါတယ်။ဖားကန်မှာကြောက်စိမ့်တူဖော်နေတဲ့ကုမ္ပဏီတွေအနေနဲ့စနစ်တကျလုတ်ကင်တာမျိုးမရှိသေးပြီးရင်မစေးကြောက်ရှာသူတွေဒီလိုမျိုးမြေစာပုံပြိုကျပြီးအသက်သေဆုံးရတာတွေထပ်ဖြစ်နေအောင်မှာပဲလို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကိုစာကြည်ကပြောပါတယ်
။တဲ့ဒီအမ်သာတာထုတ်ယူတုံးတဲ့လို့ကြောင့်ဒီကွန်မြူနီကနေစွန့်ကြည့်ထားတယ်စွန့်ကြည့်ထားတယ်ဆိုတော့နော်ဒီခါပြီးကုန်လို့ကြောင့်ဒီသားဒီမိုးရွာတဲ့အချိန်မှာအချိန်မီးပြေချနိုင်တယ်ဘာဘာပေါ်ရင်ကျင်းဟောတကယ်ကိုချင်းချင်းချင်းချင်းမလုပ်နိုင်တာဒီသူဆန်းဆန်းတော့မဟုတ်ဘူးဆက်ပြီးလုပ်ဆက်ပြီးကြည့်မှာပဲဟာကန်နဲ့တော့ဆောက်တော့နော်ဒီလိုမျိုးဒီလိုမျိုးဒီနေသာပုံစံတရမ်းတာဖြစ်ခါတဲ့အတင်းချမှု
တပ်တူရင်းဝင်ကြီးဌာနရဲ့စည်ရင်းနေအရာဖားကန်မြို့နယ်အနီးတစ်ဝိုက်မှာကြောက်စိမ့်တူဖော်ရေးလုပ်ငန်း800လောက်ရှိပါတယ်။ဒါပေမဲ့တရုတ်ကုမ္ပဏီတွေကအများဆုံးရင်းနှီးမြှုပ်နှံထားတဲ့ဖက်ဆက်ကုမ္ပဏီကြီး10ခုလောက်ကပဲကြောက်စိမ့်တူဖော်ရေးလုပ်ငန်းအများစုကိုကြီးစိုးထားတာဖြစ်ပါတယ်။ရန်ကုန်မြို့ရဲ့မြောက်ဖက်ကီလိုမီတာ950လောက်အကွာမှာရှိတဲ့ဖားကန်မြို့ဟာမြန်မာနိုင်ငံမှာအကြီးဆုံးကြောက်စိမ့်တူဖော်ထုတ်လုပ်တဲ့ဒေသဖြစ်ပါတယ်။2014ခုနှစ်ကမြန်မာနိုင်ငံရဲ့ကြောက်စိမ့်ထုတ်လုပ်မှုဟာအမေရိကန်ဒေါ်လာ31ဘီလီယံအထိရှိခဲ့တယ်လို့တဘာဝတန်ဇာတာကရတဲ့ဝင်ငွေအလွဲသုံးစားမှုတွေအကြောင်းလစ်လာစုံစမ်းထားတဲ့ Global Witness အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့ဒီဝင်ငွေတွေကိုဒေသခံတွေကအကျိုးခံစားရတာမရှိလောက်ပဲလို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ
်။ကိုရဲခေါင်စုံစမ်းတင်ပြသွားခဲ့တာပါရှင်။အခုဆက်ပြီးထုတ်လွှင့်ပေးမှာကတော့မြမအရေးသုံးသပ်ချက်ပါ။မြန်မာစီးပွားရေးရည်ရှိတိုးတက်ဖွံ့ဖြိုးဖို့အဓိကအဟံတာဖြစ်နေတာဟာနိုင်ငံပိုင်သို့မဟုတ်အစိုးရပိုင်လုပ်ငန်းတွေဖြစ်တဲ့အကြောင်းဥအောင်ခင်နဲ့တူကိုကျော်သိန်းကသုံးသပ်တင်ပြထားပါတယ်ရှင
်။နိုင်ငံလုံးအပြည့်အခက်ရစဲလို့ငြင်းချမ်းပြီးရွေးကောက်ပွဲနိုင်တဲ့အရသာအစိုးရတက်လာတာတောင်းမြန်မာစီးပွားရေးဟာရည်ရှိတိုးတက်ဖွံ့ဖြိုးဖို့အလားအလာမရှိဘူးလို့Washington အခြေစိုက် Brookings Institution ကစီးပွားရေးပညာရှင် Lex Truffel ကလွန်ခဲ့တဲ့ September လကသုံးသပ်ပါတယ်။အစိုးရဌာနနဲ့နိုင်ငံပိုင်လုပ်ငန်းတွေရဲ့အကျင့်ပြည့်စရိတ်တွေကိုသာလေ့လာရင်စီးပွားရေးမှာအသွင်ကူးပြောင်းမှုအလွန်ခက်ခဲတာကိုတွေ့နိုင်ပါတယ်တဲ့။မဆလာကိမှာနိုင်ငံပိုင်လုပ်ငန်းတွေဒုက္ခပေးလို့စီးပွားရေးကျဆင်းရပြီးမယ်ဈေးကွက်ကိမှာလည်းနိုင်ငံပိုင်လုပ်ငန်းကအဓိကဖြစ်နေပါတယ်။အကောင်းဆုံးလုပ်ငန်းကိုစစ်တပ်ပိုင်ကုမ္ပဏီတစ်ခုကယူထားပြီးကျန်တာတွေကိုခရိုနီတွေကိုခွဲပေးထားပါတယ်။ဈေးကွက်သဘောတရားအတိုင်းပုဂ္ဂလိကပိုင်လုပ်တယ်ဆိုပြီးဝန်ကြီးဌာနတွေဟာနိုင်ငံပိုင်လုပ်ငန်းကိုပုဂ္ဂလိကလက်ထက်တင်သလိုလွှဲပြောင်းပေးပါတယ်။စီးပွားရေးတိုးတက်ဖွံ့ဖြိုးမှုရဲ့အဓိကအဟံအတားဟာနိုင်ငံပိုင်လုပ်ငန်းနဲ့ဝန်ကြီးဌာနတွေဖြစ်ပါတယ်။စီးအုပ်စုဟာအခွင့်အထူးခံစားမှုကိုလက်လွတ်ခံမှာမဟုတ်ဘူးလို့ဆိုပါတယ်။အချို့ကတော့ NLD အစိုးရတက်လာလို့နိုင်ငံရေးမှာပြောင်းလဲလာနိုင်ပေမဲ့အချင်းပြည့်အစိုးရရန်တရားကြောင့်စီးပွားရေးမတိုးတက်နိုင်ဘူးလို့ဆိုပါတယ်
။အခြေခံစောက်အုံဒီစောက်ရမှာငွေရင်းအများအပြားစိုက်ထုတ်ရတာကြောင့်နိုင်ငံအများအပြားမှာအစိုးရကသာတာဝန်ယူပြီးလုပ်ကင်လေးရှိပါတယ်။မြန်မာပြည်မှာလည်းအစိုးရပိုင်လုပ်ငန်းတွေကသာအခြေခံစောက်အုံဒီစောက်ရေးမှာကြီးစိုးကြပါတယ်။ဒါပေမဲ့မြန်မာရဲ့ထူးခြားချက်ကတော့အခြေခံအဆောက်အအုံလုပ်ငန်းကိုချုပ်ကင်ထားတဲ့အစိုးရဌာနတွေဟာစားသုံးသူနဲ့စက်မှုလုပ်ငန်းရှင်တွေရဲ့လိုအပ်ချက်ကိုမပြည့်စုံနိုင်တာပဲဖြစ်ပါတယ်။တယံဇာတရောင်းလို့ဝင်ငွေတိုးပွားလာပေမဲ့စီးပွားရေးကိုအထောက်အကူပြုမဲ့အခြေခံအဆောက်အအုံတည်ဆောက်ရမှာအရင်းအနှီးမဆိုင်ချင်တာဟာစစ်အစိုးရရဲ့အာဏာချက်ဖြစ်ပါတယ်။အစိုးရပိုင်လုပ်ငန်းဌာနတွေမှာအုပ်ချုပ်ရေးညံ့ဖျင်းပြီးကိုကြိုးစီးပွားအတွက်အခွင့်အထူးရယူတာဟာဒလိထုံးစံလူဖြစ်နေပါတယ်။
တမှုအတွင်ပြောင်းရင်းဟာအလိုအလျောက်ပေါ်ထွက်လာတဲ့ဖြစ်စဉ်မဟုတ်ပါဘူးခက်ခက်ခဲခဲလုပ်ယူရတဲ့ကိစ္စဖြစ်ပါတယ်တမှုကုန်ထုတ်လုပ်ငန်းအစ်စ်မြင့်လေးလေးကြွကျင်မှုနဲ့ရင်းနှီးမြှုပ်နှံမှုလိုအပ်လေလေဖြစ်ပါတယ်စီးပွားရေးလမ်းစဉ်မှန်ကန်ဖို့စီးပွားရေးတည်ငြိမ်ဖို့အခြေခံအဆောက်အအုံကောင်းမွန်ဖို့ဥပဒေခိုင်မာဖို့အခွန်အောက်ကိစ္စမှာတည်တာမြင်တာဖို့နဲ့အလုပ်သမားကြွန့်ကျင်ဖို့အတွက်အစိုးရမှတာဝန်ရှိပါတယ်။ဒါလို့စီးပွားရေးအခြေခံတွေကိုအစိုးရကဖန်တီးပေးရမှာဖြစ်ပါတယ်။အစိုးရကစက်ရုံတွေလိုက်ဆောက်နေစရာမလိုပါဘူး။ပြည်တွင်းပြည်ပပုဂ္ဂလိကလုပ်ငန်းတွေရှင်းတန်းနိုင်မဲ့အခြေအနေကိုအစိုးရကသာဖန်တီးပေးနိုင်မယ်ဆိုရင်စက်မှုအသွင်ပြောင်းမှုအလားအလာရှိကြောင်းဂျပန်စီးပွားရေးပညာရှင်ဒိုရှိဟီရိုကူတိုကသုံးသပ်ဖူးပါတယ်။
ဇေကွာစနစ်ကျင့်သုံးတယ်ဆိုတဲ့စစ်အစိုးရခေတ်မှာပုဂ္ဂလိကလုပ်ငန်းကိုမြေတောင်မြောက်ပေးရမယ်အစားနိုင်ငံပိုင်လုပ်ငန်းများပြားလာတာဟာဝန်ကြီးကိုတန်းကြွယ်တထည်ဖြစ်စေတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်1988မှာနိုင်ငံပိုင်လို့ခေါ်တဲ့အစိုးရဆက်မှုလုပ်ငန်း600လောက်ရှိရာကနောက်15နှစ်ကြာတဲ့အခါမှာနှစ်ဆတိုးလာပါတယ်ဇေကွာစနစ်ကျင့်သုံးတဲ့စစ်အစိုးရခေတ်မှာနိုင်ငံပိုင်လုပ်ငန်းများပြားလာတာကိုကြည့်ရင်ပုဂ္ဂလိကလုပ်ငန်းဟာအရေးမပါတယ်လို့ဖြစ်နေပါတယ်အစိုးရပိုင်လုပ်ငန်းများပြားတဲ့တိုင်းပြည်မှာတိုးတက်မှုမရှိတာအစိုးရလုပ်ငန်းရဲ့ညံ့ဖျင်းမှုဖြစ်ပါတယ်။အုပ်ချုပ်ရေးညံ့ဖျင်းမှု၊လောကကြီးအုပ်မှု၊အခွင့်အထူးခံယူမှုတွေကြောင့်အစိုးရပိုင်လုပ်ငန်းတွေယိုယွင်းပျက်စီးကြရပါတယ်။အစိုးရဝန်ဆောင်လုပ်ငန်းဟာစားသုံးသူကျေနပ်အောင်မဆောင်ရွက်နိုင်တာများပါတယ
်။ဦးသိန်းစိန်အစိုးရလက်ထက်မှာအစိုးရလုပ်ငန်းဌာနတွေကိုပြုပြင်ပြောင်းလဲဖို့ကြိုးပမ်းပြီးမဲ့ပျော်လင့်တယ်လို့မဖြစ်တာကများပါတယ်။ဒါကြောင့်လာမယ့်လပိုင်းအတွင်းဖွဲ့စည်းမဲ့ NLD အစိုးရဒေဟာအချင်းပြည့်အစိုးရဌာနနဲ့လုပ်ငန်းတွေကိုမလွှဲမသွေကင်ထွေရပါလိမ့်မယ်။နိုင်ငံပိုင်လုပ်ငန်းတွေကိုသိတာမြင်တာအောင်လုပ်ရမယ်လို့ Lex Raffel ကအကြံပေးထားပါတယ်။တာဝန်ရှိတဲ့ဝန်ကြီးဌာနအကြီးအကဲငွေစည်းရင်းလုပ်ငန်းပမာဏစတာတွေကို website မှာဖော်ပြရမယ်လို့ဆိုပါတယ်။အမျက်ထွက်နိုင်တဲ့လုပ်ငန်းကိုကိုယ်ပိုင်အဖြစ်အသွင်ပြောင်းဖို့လည်းတင်ပြထားပါတယ်။ဒါပေမဲ့နိုင်ငံပိုင်လုပ်ငန်းပြုပြင်ပြောင်းလဲရေးဟာအပြောလွယ်လောက်လုပ်ရခဲ့တယ်လို့ဆိုပါတယ်။ဦးသိန်းစိန်အစိုးရနဲ့နောက်တက်မဲ့အစိုးရတည်းရဲ့ဆောင်ရွက်ချက်တွေဟာအများပြည်သူနဲ့နိုင်ငံခြားအစိုးရတွေမျှော်လင့်တယ်လို့ဖြစ်လာဖို့အလားအလာရှိခြင်းမှရှိမှာပါ။နှစ်ပေါင်းများစွာအာဏာရှင်အမိန့်လိုက်နာခဲ့တဲ့အစိုးရရန်တရားမှာစွန့်ရင်ချို့တဲ့မှုကြီးမားနေပါတယ်။ဒါကြောင့်သူ့အိုးနဲ့သူ့ဆန်တိုင်ယွန်လောက်သာလုပ်နိုင်တဲ့အစိုးရရဲ့စွန့်ရည်ကိုကြည့်ပြီးအကဲဖြတ်တဲ့ကြောင်းအမေရိကန်စီးပွားရေးပညာရှင် Lex Raffel ကအကြံပေးထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးတုံ့တက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတတင်းကနေနေမနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်အခုဆက်ပြီးတော့ဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့မနေ့ကင်းအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်
ကုံလွန်ခဲ့တဲ့နှစ်ရဲ့အဆိုးအကောင်းကိုပြန်ပြောင်းသုံးသပ်ပြီးဒီလာမယ့်နှစ်မှာတော့ဘာတွေလုပ်မလဲဆိုတာကိုမှန်းထားကြသူတွေကတော့ရှိကြမှာပါဒီလိုအခြေအနေမျိုးမှာအသုံးပြုနိုင်မယ့် idiom အသုံးကတော့
take stock of
ဖြစ်ပါတယ်စာလုံးပေါင်းက T A K E take ယူတာ S T O C K stock လောင်ထားတာသိမ့်ဆဲထားတဲ့ကုန်စည်တွေလို့အဓိပ္ပာယ်ရပါတယ်။စကပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်ကျန်ကုန်ပစ္စည်းတွေဘယ်၍ဘယ်မျှရှိရဲဆိုတာကိုသိရအောင်စည်ရင်းကောက်ကြည့်တဲ့သဘောဖြစ်ပါတယ်။ idiom သဘောမှာတော့ဖြစ်ခဲ့တဲ့အခြေအနေကိုအရှိအရှိအတိုင်းသုံးသပ်ကြည့်တယ်ဆိုတဲ့အဓိပ္ပာယ်ဆောင်ပါတယ်။နှစ်သိရောက်လာတဲ့အခါလူအများလုံနေကြထုံးစံတိုင်းပေါ့ရှင်။အခုမိဘတူအနေနဲ့သူတို့မိသားစုပြီးခဲ့တဲ့နှစ်အခြေအနေကိုဘယ်လိုပြန်လဲသုံးသပ်ကြည့်ရဆိုတဲ့အကြောင်း George Crow ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Taking stock I can say it was a good year Both of us got promotions in our jobs We bought a new house at a low interest rate And our son Joe got into a good college
ဖြတ်တန်းလာခဲ့တာတွေကိုပြန်ပြီးသုံးသပ်မယ်ဆိုရင်နှစ်ကောင်းတစ်နှစ်လို့ပြောနိုင်ပါတယ်ကျွန်တော်တို့နှစ်ဦးစလုံးကိုယ့်အလုပ်တွေမှာရာထူးအသီးသီးတက်ခဲ့တယ်အတိုးနှုံးနည်းနည်းနဲ့အိမ်သစ်တစ်လုံးကိုဝယ်နိုင်ခဲ့တယ် ပြီးတော့ကျွန်တော်တို့ရဲ့သားဂျိုကလည်းကော်လီကြောင်းကောင်းကောင်းတစ်ခုမှဝင်ခွင့်ရခဲ့တယ်လို့အတည်ပြုရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Taking stock I can say it was a good year Both of us got promotions in our jobs We bought a new house at a low interest rate and our son Joe got into a good college
ဒုတိယတင်ပြမယ် idiom အသုံးကတော့
second wind
ဆိုတာပဲဖြစ်ပါလေစာလုံးပေါင်းက s e c o n d second ဒုတိယ w i n d wind လေလုံးကောက်အဓိပ္ပာယ်ကတော့ဒုတိယတိုက်သောလေပေါ့ရှင် christmas အတွက်အလူရဲ့ဈေးဝယ်ထွက်ခဲ့ကြရတာကခြေကုံလက်ပန်းကျနေကြသူတွေဟာ christmas အလွန်မှာဈေးချရောင်းတာတွေကိုကုန်တိုက်တွေမှာသွားဝယ်ခဲ့ကြလို့ဖြစ်ပါတယ်ဒီလိုတကြော့ပြန်ဝယ်ကြတာဟာအပြေးပြိုင်ပွဲတစ်ခုအလားပါပဲအာသွန်ပြေးရမှာမောပြေးအသက်ရှူမှုဖြစ်လာတဲ့အခါခဏနာအမောလဲပြေးတော့ဖြစ်ရောပြန်ဆက်ပြေးတဲ့သဘောပေါ့ရှင်တနည်းအားဖြင့်တော့နောက်တစ်ခါပြန်ဆနိုင်ဖို့အားမွေးနိုင်တဲ့သဘောဖြစ်ပါတယ်ဂျော့ဂျ်ဂရိုးပြေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
It's a good thing there's a whole week between Christmas and New Year. That gives me a chance to catch my second wind after Christmas parties and be ready to celebrate all over again.
Christmas နဲ့နှစ်သက်ကူကြမှာသတင်းတစ်ပတ်လုံးအချိန်ရှိနေတာဟန်ကြလိုက်တာဗျာ Christmas party တွေအပြီးမှာအနားရပြီးနောက်ပွဲတွေပြန်ဆင်နွှဲနိုင်ဖို့အာမွေနိုင်တဲ့အခွင့်လားရခဲ့တာပေါ့လို့အတိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် It's a good thing there's a whole week between Christmas and New Year That gives me a chance to catch my second wind after Christmas parties and be ready to celebrate all over again
Christmas party တို့နှစ်သက်ကူ party တို့ကိုသွားပြီးအပျော်ကြီးပြောခဲ့ကြတယ်ဆိုရင်ပဲတင်စားအသုံးပြုနိုင်တဲ့ idiom အသုံးက
have a ball
ဆိုတာပဲဖြစ်ပါတယ်အစာလုံးပေါင်းက h a v e have ရှိတာ b a l l ball ဒီနေရာမှာ ball ဆိုတဲ့အဓိပ္ပာယ်ကိုရှင်းပြရမယ်ဆိုရင်တော့ b a l l e r bally ဆိုတဲ့ပြင်သစ်ကဆင်းသက်လာတာဖြစ်ပြီးစုံတွဲကတာလို့အဓိပ္ပာယ်ရပါတယ်ပြောလွန်းလို့ထကကြတယ်လို့ကျမတို့မြန်မာမှာပြောစမှရှိတယ်လို့ပေါ့ရှင်အလားတူပါပဲ have a ball ဆိုတဲ့ idiom အသုံးရဲ့အဓိပ္ပာယ်ကလည်းစိတ်လွတ်ကိုလွတ်ပျော်ရွှင်ကြတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်ပြီး George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် We all had a ball at our neighbor's new year party Everybody was in a festive mood and we ate drank and danced all night. Even the sudden snowstorm didn't spoil our good time.
ကျွန်တော်တို့အင်းကြီးချင်းမိတ်ဆွေတွေနဲ့နှစ်သက်ကူပါတီမှာကျွန်တော်တို့အားလုံးအပျော်ကြီးပျော်ခဲ့ကြတယ်။လူတိုင်းကစိတ်လွတ်ကိုယ်လွတ်နဲ့စားကြတောက်ကြကခုန်ကြတာတညလုံးပါပဲ။မမျှော်လင့်မဲကြခဲ့တဲ့နှစ်မုံတိုင်းကတောင်မှကျွန်တော်တို့ရဲ့ပျော်ရွှင်မှုကိုဘယ်လိုမှမဖြစ်နိုင်ခဲ့ပါဘူးဗျာလို့အထီးပဲရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် We all had a ball at our neighbor's new year party. Everybody was in a festive mood and we ate, drank and danced all night. Even the sudden snowstorm didn't spoil our good time.
ဒီသတင်းပတ်တွေတို့ရရှိများကိုတင်ပြခဲ့တဲ့ idiom အသုံးတွေကတော့
take stock of second wind Have a ball.
တို့ဖြစ်ကြပါလေ။နောက်သတင်းပတ်မှာလည်းတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာပါ။မကြခင်မှာတိုက်ရိုက်လေးလှိုင်းဆွေးနွေးကံပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရဖို့ရှိပါလေရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA American တန်ကနေ2015ခုနှစ်ဒီဇင်ဘာလ29ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 32 40တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းမှာဆွေးနွေးသွားကြတဲ့ထုတ်လွှင့်ချက်အစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရမှာဖြစ်ပါတယ်။ဒီတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုကိုကျော်ကျော်သိန်းစီစဉ်ပြီးထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းစီစဉ်ကနေကြိုးဆိုပါရစေကျွန်တော်တို့ဒီကနေ့ကနေပြီးတော့ယူတွေ့မယ်ဆိုရင်တိတ်မကြာဒေါကင်တည်မတက်တည်တပတ်တောင်မပြည့်တဲ့အချိန်တွင်မှာပဲ2015ခုနှစ်ကုန်ဆုံးပြီးတော့2016ခုနှစ်သစ်ကိုကူးတော့မှာပါအဲ့ဒီနှစ်သစ်နဲ့အတူမြန်မာနိုင်ငံမှာလည်းပဲအစိုးရသစ်တရက်ပေါ်လာတော့မှာပါဒီအစိုးရသစ်အပေါ်မှာလူလူရဲ့မျှော်လင့်ချက်တွေကတိတ်ကိုမြင်ပါပါတယ်အပြောင်းအလဲတွေဖြစ်လာတော့မယ်ဆိုတဲ့မျှော်လင့်ချက်တွေကတကယ်ကိုပဲကြီးကြီးမားမားနဲ့ရှိနေတာပါဆိုတော့ကျွန်တော်တို့ကဒီကနေ့အစီအစဉ်မှာအပြောင်းအလဲတွေပေါ်လာတော့မယ်လို့ကြီးကြီးမားမားမျှော်လင့်ထားကြတဲ့အထက်မြန်မာလူထုအတွက်တိုက်ရိုက်လက်တွေ့အကျိုးရှိတဲ့ဘယ်လိုအပြောင်းအလဲမျိုးဖြစ်လာမယ်လို့ကျွန်တော်တို့သောတာရှင်တွေကယူဆတယ်လေဘယ်လိုကဏ္ဍမျိုးမှာအထီရောက်ဆုံးတဲ့အမြင်သာဆုံးအပြောင်းအလဲဖြစ်လာမှာလဲဒါကိုကျွန်တော်တို့ခံမှန်းသုံးသပ်ကြဖို့ပါပဲဆိုတော့ပြန်လည်ဆွေးနွေးပြဖို့အတွက်ကျွန်တော်ဖိတ်ခေါ်ထားသူနှုတ်ရှိပါတယ်တူကမြမအရေးလေးလာသူဦးအောင်သူငိမ့်မနောက်တူကတော့တိတ်မကြသေးခင်ကမှဖွဲ့စည်းပေါ်ပေါက်ခဲ့တဲ့မွန်အမျိုးသမီးပါတီမွန်ရဲ့ဥက္ကဋ္ဌဒေါ်မိတန်းရှင်ဖြစ်ပါတယ်ပေါအောင်ဆွေးနွေးမဲ့သူတွေလည်းကိုလည်းပဲကျွန်တော်တို့ထုတ်လို့ရမှုမဆုမွန်ကအခုခါမှာတော့ဆက်သွယ်နေပါပြီဆိုတော့ပထမအဦးဆုံးကျွန်တော်တို့ပင်တိုင်ဆွေးနွေးသူတွေရဲ့အမြင်သဘောထားကိုအရင်ဆုံးနားဆင်ကြကြအောင်ပါဆိုတော့ဦးအောင်သူငိမ့်ခင်ဗျာဦးအောင်သူငိမ့်အမြင်အရင်ဆုံးကြားပါရစေအစိုးရတဲ့ပေါ်လာတဲ့နှစ်သစ်မှာလူလူတွေတိုက်ရိုက်အကျိုးရှိမဲ့ဘယ်လိုအပြောင်းအလဲမျိုးကိုမြင်ရနိုင်ပါသလဲခင်ဗ
ျဟုတ်ကဲ့ဟိုကျွန်တော်အမြင်ကတော့ကျွန်တော်စမ်းစုကြည်ကတခြားလုံးဒီ rule of law ပေါ့ကျွန်တော်တို့ဥပဒေနည်းကြဒီတရားဥပဒေစိုးမိုးရေးကိစ္စတွေကိုပြောဆိုရတဲ့အခါကျတော့အစိုးရအဖြစ်ဖြစ်လာတဲ့အခါမှာလည်းဒီတရားဥပဒေစိုးမိုးရေးကိစ္စကိုပြင်ပြီးတော့လုပ်သွားမယ်လို့တော့ကျွန်တော်ယူဆပါတယ်ဆိုတော့နောက်တစ်ခုကတော့ကျွန်တော်တို့ဒီပါကုန်လေဗျာပြည်သူလူထုကမကျေနပ်ဘူးဆိုရင်ပြောချင်တဲ့တိုင်ရင်လေကျွန်တော်တို့စသဖြင့် complete mechanism လို့ခေါ်တော့ဗောဗျာဆိုတော့ဒီလိုတိုင်ကြားလို့
ရတဲ့
အိဆာမျိုးတွေဆိုအစိုးရအဖြစ်ဖြစ်လာရင်ပို့ပြီးတော့ဟိုအလားလာဟိုညားတယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ဒေါ်ဆန်းစုကြည်ကလည်းပဲအခါအားလျော်စွာပဲမြန်မာနိုင်ငံမှာဖြစ်နေတဲ့ကိစ္စရဲ့အတော်များများကိုတရားဥပဒေစိုးမိုးမှုကင်းမဲ့နေတဲ့တရားဥပဒေစိုးမိုးမှုမရှိတာနဲ့ချိတ်ဆက်ပြီးတော့ပြောပါတယ်ဒီကနေ့မှလည်းပဲဒီအနှေးရင်လုတ်သားတွေနဲ့ NLD အောင်နိုင်ရေးဝန်ဝင်ပြီးတော့အားပေးခဲ့ကြတဲ့အနှေးရင်လုတ်သားတွေနဲ့ဂုံပြူတွစ်ဆုံပွဲမှာလည်းပဲအနှေးရင်လုတ်သားတွေရဲ့ဒီ license မဲ့စိုက်ကားတွေကိစ္စပြောတဲ့အခါမှာသူကဒါကိုတရားဥပဒေစိုးမိုးရေးနဲ့ချိတ်ဆက်ပြီးပြောသွားတာကျွန်တော်တို့ကြားလိုက်ရပါတယ်ဆိုတော့ဒေါ်မီတန်းရှင်ကရောခင်ဗျာဒေါ်မီတန်းရှင်နေနဲ့ရောအစိုးရအနှစ်သစ်မှာအစိုးရအသစ်ကဘလူလူထုတွေအကျိုးရှိတဲ့အပြောင်းအလဲမျိုးဖော်ပြလိမ့်မယ်လို့ယူဆထားပါတယ်ကျွန်မမြင်ကြတော
့တိုင်းသားကြံတဲ့ဥပဒေဖတ်တဲ့ပုံစံပေါ့နော်ဖတ်တဲ့ဆင်းနေနေပြောင်းလဲမှပဲဤသူလူထုတို့တကယ်လိုအပ်နေတဲ့ပြောင်းလဲမှုဖြစ်မယ်လို့ကျွန်မမြင်ပါတယ်။အာဘာဖြစ်လဲဆိုတော့အနှစ်90မိသားပေါ့နော်တိုင်းသားတွေရဲ့အခွင့်အရေးကိုဆုံးရှုံးခဲ့လို့ဒီတွင်းစစ်ဖြစ်ခဲ့ရတာပါ။ကြာကိုဖြည့်ရှင်းတဲ့နည်းဟာတိုင်းသားတွေအရေးကိုဦးစားပေးမှဖြစ်မှာပါ။ဒါမှလည်းတကယ်ငင်းချမ်းရေးကိုရမှာငင်းချမ်းရေးရမှပဲဟိုလူကြီးနဲ့လှုပ်ချင်တဲ့ကိစ္စတွေနိုင်ငံဖွပြိုးရေးလှုပ်ကျေးဇူးရတာဒါအဥစ္စာလောက်ဆောင်နိုင်မှာဖြစ်တဲ့ဇွဲဒါမဲ့ဆိုရဖွဲ့မှာလဲကျမမြင်မှာပေါ့နော်ဟိုဂျီနယ်ဂျီနယ်ဝန်ကြီးချုပ်တင်ရမှာတိုင်းဒါပါတီမှာအရေးချင်းရှိတဲ့လူကိုဝန်ကြီးချုပ်ဖွဲ့မှာပဲတိုင်းဒါရဲ့ခံစားချက်ကိုပုံမူလေးလေးနဲ့ဆောင်ရွက်နိုင်မှာဖြစ်တယ်အနိုင်ရတဲ့ပါတီထဲမှာလဲတိုင်းဒါတွေရှိနေတာကမှန်ပါတယ်ဒါပေမဲ့ဂျီနယ်မှာလိုအပ်ချက်တွေကို energy ဌာနချုပ်ရဲ့အမိတ်တိုင်းဆောင်ရွက်ရမှာဖြစ်လို့ပိုင်းနာတွေရဲ့လိုအပ်ချက်တွေကိုအတိအဝအကောင့်ထဲပေါ်ပေးနိုင်မှာမဟုတ်တဲ့အတွက်နာမည်ဝန်ကြီးချုပ်ပေါ့နော်ဆိုရက်ဖွဲ့မှာဝန်ကြီးချုပ်ခါတဲ့နေရာမှာ ပိုင်းနာပါတီတွေကိုဝင်ကြီးချုပ်ခတ်ပေးမှသာတကယ်လို့အချက်တဲ့ပြောင်းလဲတည်တဲ့အနေအားဖြစ်မယ်အဲ့ဒီပြောင်းလဲမှုမှာပဲဒီလူတွေအတွက်တကယ်လို့အနေနဲ့ငြိမ်းချမ်းရေးရပြီးတော့အတိပုတွေခံစားရမှာဖြစ်တယ်လို့ကျွန်မမြင်ပါတယ်
ဟုတ်ကဲ့ဒါကဒေါ်မီတန်ရှေကကိုကိုတိုင်းကဖြစ်စေချင်တာပေါ့နော်ကိုကဖြစ်စေချင်တာ NLD ကလှုပ်ပေးစေချင်တာဆိုတော့ကျွန်တော်ကအဓိကသိချင်တဲ့တစ်ချက်ထဲမှာတကယ်ပြောင်းလဲတွေလုတ်ပြီး NLD က NLD ဥဆောင်တဲ့အစိုးရကတကယ်ပြောင်းလဲတွေလုတ်ပြီးဆိုတဲ့အချိန်ကြရင်လူလူတွေတိုက်ရိုက်အကျိုးရှိတဲ့ဘယ်လိုကဏ္ဍမျိုးမှာတကယ်ပဲအပြောင်းလဲဖြစ်လာမယ်လို့ရောမြင်ထားတာမျိုးရှိလား
ကျွန်မမြင်တာကြတော့ပြီးနေမှကြတော့တကယ်လို့အပြည့်အစုံဒါပဲလေကျွန်တော်တို့နိုင်ငံမှာပြဿနာဆိုတာကဒီဒီရင်းစစ်ဆိုတာဒီတိုင်းကရေးပဲလို့ကျွန်မမြင်တယ်ဒါကဒီတိုင်းကရေးကိုအရင်ဖြေရှင်းရမှဖြစ်မယ်တိုင်းကရေးကိုမရှင်းမဲ့နဲ့တခြားကဏ္ဍအသေးမွှားတွေပဲလိုက်ရှင်းနေမယ်ဆိုလို့ရှိရင်ဒီပြည်တွင်းကငြိမ်းချမ်းမှာမဟုတ်ဘူးကျမတို့လှုပ်ဆောင်နိုင်လှုပ်ရှင်တဲ့ကန္ဓာတွေမှာလည်းလှုပ်နိုင်မှာမဟုတ်ဘူးလို့ကျမမြင်ပါတယ
်ဟုတ်ကဲ့ခင်ဗျာတရားစွန့်နေမဲ့ပေါင်းစွန့်နေမဲ့တို့ကျွန်တော်ဖိတ်ခေါ်ချင်ပါတယ်မကွေးမျိုးကကိုတူရိန်ပါကိုတူရိန်မေးချင်တာစွန့်နေချင်တာလူတွေတိုက်ရဲ့အကျိုးရှိတဲ့ဘယ်လိုကန္ဓာမျိုးမှာအပြောင်းလဲဖြစ်လာမယ်လို့ကိုတူရိန်ကိုယ်တိုင်ကယူဆပါတယ်လေ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့နိုင်ငံမှာလက်တွေ့အပြောင်းလဲဖြစ်မှာတော့ဒီအခြေခံလူရန်းသားတွေပေါ့နော်အခြေခံလူရန်းသားတွေလက်တွေ့မေးစုကနေပြီးခေါ်တွေ့နေပြီပေါ့အဲ့တော့အခြေခံလူရန်းသားတွေရဲ့ဘဝတွေကိုသိနေရတဲ့အခြေခံလူရန်းသားတွေနဲ့စကန်းပြီးတော့အခြေခံလူရန်းသားတွေရဲ့ဘဝကိုရုံးတုတ်တက်အောင်ပြည်ပြင်လိမ့်မယ်လို့ကျွန်တော်လက်တွေ့ယူဆတာပါခင်ဗျာ
ဟုတ်ကဲ့ဆိုတော့ကိုသူရင်ရဲ့အယူအဆအရာNLD ပါတီဦးဆောင်တဲ့အစိုးရတက်လာတဲ့အခါမှာအခြေခံလူဒန်းစားတွေရဲ့ဘဝမှာတိတိတတ်တာအပြောင်းလဲဖြစ်လာမယ်လို့ကိုသူရင်ကယုံကြည်ထားတယ်ပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့အဲ့ဒီလိုပဲယုံကြည်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဥအောင်သူငယ်ရင်သဘောတူပါလားက
ဲ့ကျွန်တော်မြင်တာပြောချင်ပါလေဒီဥသမရဥဒိစ္စတက်လာတဲ့အခါမှာပထမဦးဆုံးသူစပြောတဲ့ကိစ္စကဆင်းရဲမှုပေါ်ပြရေးပြောပါလိုက်ဆိုတာကတော့ကျွန်တော်တိုက်ပြီးတော့ဝင်နေတဲ့သူတွေဆင်းရဲတဲ့သူတွေတော့ဘဝအဆင်သာပြင်ပြလို့ပေါ့เนาะဆိုတော့အဲ့တော့ NLD အနေနဲ့ကလည်းကျွန်တော်ထင်တယ်ဒီဆင်းရဲမှုပျောက်ရေးဆိုတဲ့အကြောင်းကိုဆက်ပြီးတော့ဟိုကန့်ကျွေရလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့အဲ့တော့ဟိုတကယ်လုံနိုင်မလုံနိုင်ဆိုတာကတော့ဒါ NLD အစိုးရရဲ့လက်ရှိဆင်းရဲမှုပျောက်ရေးဘယ်လိုမူဝါဒတွေချလုပ်တယ်လို့ဆိုတာကြည့်ပြီးမှတော့ပြောနိုင်တယ်လို့ကျွန်တော်ယူဆရခင်ဗျာ
ဟုတ်ကဲ့ဒေါ်မီတန်းရှင်ကရောNLD ပါတီဦးဆောင်တဲ့အစိုးရတက်လာတဲ့အခါမှာအခြေခံလူဒန်းစားတွေရဲ့ဘဝကိုသူရင်ယုံကြည်သလိုတကယ်ပြောင်းလဲသွားနိုင်မယ်လို့ဒေါ်မီတန်းရှင်ကိုယ်တိုင်မြင်ပါသလားခင်ဗျာ
ပြောင်းလဲတဲ့တော့ပြောင်းလဲမှာပါဒါပေမဲ့အကောင်လုံးတော့ပြောင်းလဲမနိုင်ဘူးလို့ကျွန်မမြင်တယ်ဘာဖြစ်လို့ဆိုတော့နိုင်ငံအခြေခံမှုမရှိတဲ့နေရာမှာဘယ်လိုမှဟိုဒီလိုဘယ်လိုပြောမလဲအခြေခံလူဒန်းစားတွေကဟိုလောက်တော့သူတို့ဘဝကညှိဖို့လောက်ပြေးလို့မရပါဘူးဘာဖြစ်ဆိုတော့အခုအခြေခံလူဒန်းစားတွေကဘယ်လိုဒီရဲ့မောသိရဘဝကိုရောက်နေရတာနိုင်ငံမအေးချမ်းတာပဲနိုင်ငံမအေးချမ်းဘူးဟိုရတဲ့ဘယ်လိုပြောမလဲဆိုရင်ဒီပန်တာကြတော့ဗောနော်စစ်နေရမယ်တုံးတာများလို့ဒီတွင်းကိုမထူထောင်နိုင်ဘူးဗောနော်သွတ်တက်အောင်မလုံးနိုင်ဘူးအဲ့ဒီအတွက်ဒီကန္ဓာကိုဒီတိုင်းဒါကန္ဓာကိုရှင်းမှာပဲရန်တဲ့နေရမှာအလုံးကိုပြည့်စုံလာမယ်အခြေခံလူတိုင်းသားတွေကလည်းဟိုအစ်မိလာမှာဗောနော်ဘဝချင်းမိလာမယ်လို့ကျွန်မမြင်တယ်ဒါတိုင်းဒါအရေးကိုဦးစားပေးရမယ်လို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကိုအီးမေးလ်ကနေပို့ပြီးတော့ဆွေးနွေးထားတဲ့တော်တော်ရှင်တူရှိပါတယ်အမေခန်ဝန်ထမ်းဟောင်းတူပါတဲ့သူ့ရဲ့အီးမေးလ်ထဲမှာရေးထားတာအရသူဟာအပြစ်မရှိအပြစ်ရှာခံရပြီးတော့အလုံးနှုတ်ထွက်စာတင်ခဲ့ရတဲ့ပညာရေးဝန်ထမ်းတူပါတဲ့လက်ရှိအစိုးရအရာရှိကြီးတွေကိုဆက်ပြီးတော့ခန့်ထားမယ်ဆိုတဲ့ပုံမှာဝေဖန်စရာမရှိပါဘူးတဲ့ဥပဒေမဲ့ခုနကျွန်တော်တို့တရားဥပဒေစိုးမိုးရေးအကြောင်းပြောပါတယ်ဥပဒေမဲ့အစိုးရရန်တရားအောက်မှာကျင့်လည်ခဲ့ကြရတဲ့သူတွေကိုလည်းဥပမာဥပဒေအောက်မှာအခါခါမဟုတ်တော့တစ်ချိန်တစ်ခါတော့လုတ်ပိုင်ခွင့်ပေးသင့်ပါတယ်တဲ့အဲ့ဒီလိုပဲသူတို့လက်ချက်ကြောင့်ဘဝတွေကမောက်ကမဖြစ်ခဲ့ရတဲ့ဝန်ထမ်းဟောင်းတွေရဲ့ဘဝကိုလည်းအကောင်းဆုံးစဉ်းစားဆောင်ရွက်ပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။လက်ရှိဆိုရလက်ထက်မှာတာဝန်ထမ်းဆောင်မှုတဲ့ဒေါက်တာအောင်သူလူပညာရေးဘက်ကအဆင့်မြင့်အရာရှိကြီးတဦးလာမဲ့ဆိုရတဲ့လက်ထက်မှာပါဝင်လုတ်ကင်ခွင့်ရနိုင်တဲ့အတွက်လည်းအားတက်မိပါတယ်တဲ့။မေခန်ဝန်ထမ်းဟောင်းတဦးရဲ့အီးမေးလ်နဲ့ပေးထားတဲ့ဆွေးနွေးချက်ပါ။ဦးအောင်သူခင်ဗျာအခုတော်တော်ရှင်ဆွေးနွေးသလိုဒေါက်တာအောင်သူလူပညာရေးဘက်မှာအဆိုရရင်ဆိုရလက်ထက်မှာလည်းတာဝန်ထမ်းဆောင်မှုတဲ့လူတွေ NLD ပါတီထဲမှာကိုယ်စားလှယ်လွတ်တော်ကိုယ်စားလှယ်တွေနဲ့အနေဆုံးပါလာပြီပေါ့လေ။ဆိုတော့အပြောင်းလဲတွေလူလူတွေတိုက်ရိုက်အကျိုးရှိမဲ့အပြောင်းလဲတွေကိုဟဲ့လားလူလူကိုယ်တိုင်လက်တွေ့ခံစားမဲ့အပြောင်းလဲကိုအကောင့်ထဲပေါ်ဆောင်ရွက်ပေးနိုင်ဖို့ NLD ထဲမှာတကယ်ပဲစွန့်စွန့်တမန်အရေးချင်းပြည့်လုပ်နိုင်မဲ့လူတွေအလုံးလောက်ရှိနေတယ်လို့ဦးအောင်သူယူဆလား
။ဟုတ်ကဲ့ဟိုဒီလိုခင်ဗျ ကျွန်တော်တို့ချန်ပီယံလို့ခေါ်တဲ့ကိစ္စတစ်ခုခုမှာရဟိုရှေ့ထွက်ပြီးတော့တကယ်ဒီဇိုင်းမမလုံးဝလူမျိုးတွေလိုပါတယ်ဆိုပါစို့ကျွန်တော်တို့ဦးသိန်းစင်အစိုးရအစိုးရလက်ထက်မှာပြန်ကြည့်မယ်ဆိုရင်ဦးအောင်မင်းဆိုရင်လည်းဒါငင်းငိုင်းကိစ္စတွေလုပ်ခဲ့တယ်ဦးစိုးသိန်းဆိုရင်ဒါစီးပွားရေးကိစ္စပေါ့နော်ဆိုတဲ့ဖြင့်ဟိုဒီလိုမျိုးရှေ့ထွက်ပြီးတော့တကယ်လုံးဝလူမျိုးတွေလိုပါတယ်အဲ့တော့ဒေါ်ဆန်းစုကြည်အနေနဲ့ကကျွန်တော်တို့ကလူခွေးရေးဒီမိုကရေစီမှာတော့သူကချန်ပီယံပေါ့ဗျာဆိုတော့အဲ့ဒါဆိုလို့ရှိရင် NLD ပါတီရဲ့မှာဘယ်ပုဂ္ဂိုလ်ရာကျွန်တော်တို့စီးပွားရေးကိစ္စကိုတကယ်ချန်ပီယံလုပ်ပါလဲဘယ်သူတွေကတော့ဒါငင်းငိုင်းရေးကိုချန်ပီယံလုပ်ပါလဲဆိုတော့အဲ့ဒါဟာမျိုးတွေကိုကျွန်တော်တို့ဟိုလောလောဆယ်မှာမတွေ့ရသေးဘူးလို့ပဲဆိုပြရစီကျွန်တော်တို့အဲ့ဒါမျိုးလည်းမြင်နေတယ်ကျွန်တော်တို့ဘယ်သူတွေကတော့တကယ်ဟိုတန်းကြီးအတွက်ဟိုဘာခေါ်လဲဗျာဟိုဝန်ထမ်းတွေကိစ္စကိုလုပ်ပါလဲဒီကျွန်တော်တို့အုပ်ချုပ်ရေးစနစ်ပြည်ရင်ကြောင်းလေးလုပ်ပါလဲပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒါမျိုးတွေကတော့ NLD ကိုယ်တိုင်ဆူရမဖြစ်လာပြီးတော့လဲကျွန်တော်တို့ပြောရဆက်ပါတယ်
တရားစွနေမဲ့တော်ရရှင်တို့ကျွန်တော်ထပ်ပြီးတော့ပြေခေါ်ချင်ပါတယ်ပြေမျိုးကဥတင်သေးဝင်ပါဥတင်သေးဝင်ကရော NLD ပါတီဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာလူထုတွေတရားအကျိုးရှိတဲ့ဘယ်လိုအပြောင်းလဲမျိုးတကယ်ဖြစ်လာမယ်လို့ယုံကြည်ထားပါလဲ
ဟုတ်ကဲ့ခင်းဆက်ဆက်ကမရှိခဲ့တဲ့တရားဥပဒေစိုးမိုးရေးကိုပဲအဲဒီကတော့အဓိကထားကင်တွေလိုက်မယ်လို့ကျွန်တော်တော့မြင်တယ်လေ
ဟုတ်ကဲ့ခင်ဗျာ
အဲ့တော့ကျွန်တော်တို့ကဘာလဲဆိုတော့ဒီအခြေခံလူတန်းစားပဲပြည်ပြည်ကျွန်တော်တို့ကဘယ်လိုစားစားပဲပြည်ပြည်ဖွံ့ဖြိုးတိုးတက်ဖို့ဥစ္စာကအဓိကတရားဥပဒေစိုးမိုးမှုပေါ့နော်ကျွန်တော်တို့တိုင်းပြည်စတင်ပြီးတော့ကျွန်တော်တို့ပြည်ပြည်ခဲ့တဲ့အချိန်ရစပြီးတော့အခုချိန်ကြီးကိုကျွန်တော်တို့အချက်ချကြတဲ့တစ်ချက်ကိုကြည့်မယ်ဆိုရင်တော့တရားဥပဒေစိုးမိုးမှုဆိုတာဒါကျွန်တော်တို့ NLD ပါတီရော NLD ပါတီရဲ့ဥက္ကဋ္ဌရောဒါတီးပြီးသားဖြစ်တယ်လေ
ဟုတ်ကဲ့ခင်ဗ
ျဒါကြောင့်မို့လို့ကျွန်တော်တို့တိုင်းပြည်ကိုစတင်ပြီးတော့ NLD အစိုးရတက်လာလို့စတင်ပြီးတော့အပြောင်းလဲကိုလုပ်မှာကတရားဥပဒေစိုးမိုးမှုလို့ပဲကျွန်တော်မြင်တယ်ဗျာတရားဥပဒေစိုးမိုးမှုတွေ NLD ပါတီကပါတီရဲ့ဘုံထိပ်ပိုင်းအနေပြီးတော့ကျွန်တော်တို့တကယ်တစ္ဆာကံတွေကိုသူတို့တောင်းတအောင်ပြောလေဆိုရေးထုတ်မဲ့သဘောမှာလောလောဆယ်ဆယ်ရှိနေကြတယ်ကျွန်တော်ကလည်းပဲမြင်တယ်လေ
ဟုတ်ကဲ့ခင်ဗျာဒါဆိုရင်တော့ကျွန်တော်တို့ရဲ့ပင်နဲ့ဆွေးနွေးပေးသူဦးအောင်သူငယ်ရဲ့သဘောထားနဲ့ဦးတင်သေးဝင်းရဲ့သဘောထားတစ်ထပ်သေးပဲလို့ပဲပြောရမှာပေါ့နော်တရားဥပဒေစိုးမိုးရေးဆိုတော့ဒေါ်မီတန်းရှင်ခင်ဗျာခုနကျွန်တော်တို့အစောပိုင်းကတိုင်းသားကိစ္စအပညာပြောကြပါတယ်ဦးအောင်သူငယ်ကကဏ္ဍအသီးသီးမှာချန်ပီယံဖြစ်တဲ့လူတွေလူတယ်လို့ပြောပါတယ်ဆိုတော့ဒေါ်မီတန်းရှင်ရဲ့အမြင့်မှာဟလာတိုင်းသားဒေသတွေမှာတိုင်းသားကဏ္ဍဖက်ဒရယ်ပြည်ထောင်စုပုံစံတည်ဆောက်ဖို့ငြိမ်းချမ်းရေးစတဲ့အပြင်ဒါတွေဖြစ်နိုင်မှုတွေ NLD အစိုးရအသစ်လက်ထက်မှာတကယ်ပဲဆွမ်းဆောင်နိုင်မဲ့လူတွေရှိလာမယ်ပါလာမယ်လုပ်နိုင်မယ်လို့ဒေါ်မီတန်းရှင်ကိုယ်တိုင်ရောယုံကြည်ပါရဲ့လား
ကျွန်မမြင်ကြတော့ပေါ့နော်ဒီလိုပူပြောင်းတဲ့ကာလမှာအဟောင်းနဲ့အပြစ်ဆိုနှစ်မျှသွားမှတည်းရမယ်လို့ကျွန်မမြင်တယ်အစ်စ်ကြီးပဲဆိုတော့အရာများဘူးလို့ကျွန်မမြင်တယ်အဟောင်းကြီးပဲဆိုလည်းအဆင်မပြေဘူးအဲ့ဒီမှာကြတော့တရားဥပဒေကဘယ်လိုပြောမလဲဟိုကိုင်တာမှာပေါ့နော်အဲ့ဒါအသေးချာပေါ့ဥပဒေတို့တရားစီရင်ရေးဒီအတိုင်းကအသေးချာပေါ့ဥပဒေပေါင်းတဲမှာပဲတိတိကျကျနဲ့ပေါ့နော်ဘယ်လိုပြောမလဲဆိုရင်သူတွားရမှာပေါ့လူဟောင်းရဲ့လူသိရောမျှပြီးတွားရမယ်ဥပဒေနဲ့ကိုင်တွေရမယ်အဲ့ဒါတော့တွားမှာပဲကြောင်းတဲ့မှုကမှန်ကန်တဲ့ကြောင်းတဲ့မှုဖြစ်မလို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့အရှိမကျွန်တော်တို့ပြောသွားတယ်တရားဥပဒေစိုးမိုးရေးကဏ္ဍပေါ့နော်ဒါကျွန်တော်တို့ပြည်နယ်ဆွေးနွေးသူဦးအောင်သူငယ်ရဲ့သဘောထားရောခုနကဝင်ဆွေးနွေးသွားတဲ့ဦးတင်သေးဝင်းရဲ့သဘောထားမှာရောတရားဥပဒေစိုးမိုးမှုကဏ္ဍကတော့ပို့ပြီးတော့တိုးတက်လာမယ်ပို့ပြီးတော့ဒိုင်းရိုက်ကိုအကျိုးရှိလာမယ်လို့သူတို့ကယူဆထားကြတယ်ဒေါ်မီတန်းရှင်ရောအဲ့လိုယူဆလာ
ကျွန်မကဘယ်လိုပြောမလဲဆိုရင်ဟိုတရားဥပဒေစိုးမိုးတဲ့နေရာမှာကိုင်းတဲ့နေရာမှာဟိုချင်းတွေကိုကြည့်ရအောင်မယ်ထင်တယ်တကယ်လို့ပေါ့နော်အတိတ်ကြအပြတ်တက်ကိုင်းမယ်ဆိုလို့ရှိရင်ဒီနိုင်ငံကဟိုဒီစက္ကူမကူကာလမှာဘယ်လိုပြဿနာလဲမလို့လားအတဲတခါအရှင်ဟုံတခါလေးပေါ့နော်ပြင်းပြင်းထန်ထန်ယူတာကောင်းမလားအဲ့အချက်တဖြည်းဖြည်းနဲ့ယူရတာကောင်းလားဆိုတာလဲသုံးတတ်ရအောင်ပ
ါတကယ်လို့
အပြင်းထန်တစ်ချက်ထဲယူလိုက်မယ်ဆိုလို့ရှိရင်အရှင်ကတခါလေးလာလို့ရှိရင်မုံတိုင်းတစ်ခုလိုမျိုးကြလိုမျိုးဖြစ်သွားဘူးလားဆိုတာလဲဒါစဉ်းစားတဲ့အခုဖြစ်လာ
စိတ်ဝင်စားစရာပါပဲဥပ္ပံသူချင်းခင်ဗျာကျွန်တော်ကိုယ်တိုင်ရဲ့တွေးကိုဖတ်တော်ကိုအတွေးနဲ့စဉ်းစားဘူးလားရှိပါတယ်မြန်မာနိုင်ငံရဲ့ကဏ္ဍအသီးသီးမှာတချို့ကဏ္ဍတွေကဟလာဖြည်းဖြည်းချင်းဖြည်းဖြည်းချင်းပေါ့လေကျွန်တော်တို့ evolution တဖြည်းဖြည်းတွေးတွေးချင်းအပြောင်းလဲပြောင်းလှုပ်သွားလို့ရလှုပ်သွားရမယ့်ကဏ္ဍတွေရှိတယ်တချို့ကဏ္ဍတွေကြတော့အဲ့လောက်အချိန်ယူပြီးတော့တဖြည်းဖြည်းတွေးတွေးပြောင်းလဲရမယ့်ပုံစံပုံနဲ့ဖြုံးဆိုတခါတည်းအောက်ခြေကနေအမြင့်လန်ပြီးတော့ပြောင်းရမယ့်ကဏ္ဍတွေလည်းရှိတယ်လို့ကျွန်တော်ကိုယ်တိုင်အဲ့လိုကျွန်တော်ကယူဆပါတယ်ဟုတ်သူကြီးခုနဒေါ်မီတန်းရှင်ပြောသွားတဲ့အချက်ထက်မှာတရားဥပဒေစိုးမိုးရေးကဏ္ဍကိုအပြင်းထန်ရင်တစ်ချက်တည်းလှုပ်လိုက်ဖို့တင့်မမလားလို့စဉ်းစားစရာရှိတယ်ဆိုတဲ့ကိစ္စမျိုးပြောသွားပါတယ်ဟုတ်သူကြီးဘယ်လိုသဘောရလဲ
ဟုတ်ကဲ့ဟိုသမရဦးသိန်းစိန်လက်ထက်မှာပေါ့နော်သူလည်းပြင်းကြောင်းလေးကိစ္စကိုစဉ်းစားပါတယ်ဒီလည်းလုပ်ပါတယ်လုပ်တဲ့ခါကျတော့ရှင်ကလောက်ခီးမပေါက်တဲ့ကဏ္ဍတွေလည်းရှိတယ်နောက်တစ်ခါကျတော့ဟိုအောင်မြင်ကြလောက် အောင်မြင်တဲ့ခံစားနိုင်လည်းရှိပါတယ်။ဆိုတော့အဲ့တော့ NLD ကျလာတဲ့အနေထားမှာလည်းအလားတူအခြေအနေမျိုးကြုံရလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။အဲ့တော့ခုနပြောသလိုပဲပေါ့နော်။ဆိုတော့သမရဥပင်းကြီးကလာမှလက်ထက်တာကုတ်ဝင်းကျိုးခေါ်တဲ့အနည်းအများနဲ့ပြကျွန်တော်တို့ဉာဏ်များအောင်နိုင်လို့ရတဲ့ကိစ္စမျိုးတွေကိုသူတို့စဉ်းစားခဲ့တာမျိုးရှိပါတယ်။ဆိုတာကသမရဥပင်းကြီးကလည်းပြောပါတယ်။အေရီယာကျွန်တော်တို့ကိုကူရောက်ပေါ့နော်ဥပဒေဆေးရရှိအလုပ်ကံရရှိစသဖြင့်ပေါ့ဒီလိုကိစ္စမျိုးတွေမှာကျွန်တော်တို့ quick win ဆိုခေါ်တဲ့ငြင်းများအောင်နိုင်လို့ရတဲ့ကိစ္စမျိုးတွေပေါ့ဆိုတော့ဒါကိုလည်း energy ဘက်ကစဉ်းစားဖြစ်နေလို့ထင်ပါတယ်တချို့ကိစ္စတွေကတော့ဟိုလုတ်ချင်တာတော့ဆန္ဒရှိပါတယ်ဒါပေမဲ့ကျွန်တော်တို့အချိန်ယူရမယ်အောင်မြင်မှုလည်းဆက်နေကိစ္စမျိုးတွေရှိနိုင်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အီးမေးလ်နဲ့ပို့ပြီးတော့ဆွနွေးထားတဲ့တော်တော်ရှင်တယောက်ရဲ့ဆွနွေးချက်ကျွန်တော်ဖတ်ပြပါမယ်။ NLD အစိုးရအသစ်တက်လာတဲ့အခါကျရင်ပြည်သူတွေအတွက်ဓာတ်ရဲ့အကျိုးရှိမဲ့အထူးရောက်ဆုံးတဲ့အမြင်သာဆုံးပြောင်းလဲလာနိုင်တဲ့ကဏ္ဍတွေကတော့ဆိုပြီးသူကပြောထားတာနည်းနည်းတော့များပါတယ်။တူတာတစ်ခုကတရားဥပဒေစိုးမိုးရေးနဲ့အကျင့်ပြတ်ချဆမှုကဏ္ဍဒါကကျွန်တော်တို့ခုနကတော့ပြောခဲ့တာတော်တော်များများနဲ့တူပါတယ်။ပညာရေးနဲ့ကျန်းမာရေးကဏ္ဍ၊နေရာပိုင်ဆိုင်မှုကဏ္ဍ၊အလုပ်သမားလေသမားကဏ္ဍ၊အခွန်ကဏ္ဍ၊ကုန်စည်နှုန်းတည်ငြိမ်ရေးကဏ္ဍပွင့်လင်းမြင်သာမှုမရှိဘဲသဘာဝရင်းမြစ်တွေစီးမဲ့ကမ်းမဲ့ထုတ်လုပ်နေတဲ့ပြဿနာဖြေရှင်းနိုင်ရေးကဏ္ဍအပြင်ဒီလိုနှစ်ပေါင်းများစွာဆောင်ဆိုင်နေရတဲ့ရေအရင်းမြစ်ရရှိနေတဲ့စွမ်းအင်ကဏ္ဍတွေပဲဖြစ်ပါတယ်တဲ့။သူကအမြင်သာဆုံးပြောင်းလဲလာနိုင်တဲ့ကဏ္ဍတွေဆိုပြီးတော့သူပြောတဲ့ကဏ္ဍကတော့တော်တော်လေးများပါတယ်ဆိုတော့ဒေါ်မီတန်းရှင်ခင်ဗျာဒီကဏ္ဍတွေအကုန်လုံးမှာတကယ်လူလူအတွက်အကျိုးရှိတဲ့ပြောင်းလဲတွေဖြစ်လာနိုင်ပါမလား
။ဟုတ်ပါတယ်ကျွန်မအခုသူလေးဘတ်တစ်ခုကကျွန်မရတာရှိပါတယ်အဲ့ဒါကြတော့မြေကိစ္စပါနော်ဒီလိုစီးပွားရေးကဏ္ဍမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုကဏ္ဍမှာပိုင်းရင်းသားမြေတွေကိုရောင်းချနေတဲ့ကိစ္စပါနော်ဒါတွေကဥပဒေနဲ့တတ်တတ်မှတ်မှတ်လုပ်ကြည့်တယ်ပိုင်းသားတွေရဲ့မြေကိုဝယ်တဲ့နေရာမှာပေါ့နော်ရောင်းဝယ်လုပ်တဲ့နေရာမှာပိုင်းသားတွေဆန္ဒကိုယူပြည့်တယ်လို့ကျွန်မမြင်တယ်ဘာဖြစ်လဲဆိုတော့ဘိုးရှင်ပေါင်းဆက်ကလေးကအဲ့တည်းလဲပြီးတော့ကာဝယ်ခဲ့တဲ့ဒီမြေတွေကိုပတ်စံနဲ့ပေါ့နော်ဟိုဘယ်ဘာမဟုတ်တဲ့ပတ်စံလေးနဲ့ဒီမြေတွေဆုံးရှုံးသွားတာအရင်လာတဲ့အရန်နေလာတဲ့ဒီကဏ္ဍကိုထိုက်ပြီးတော့စဉ်းစားပြီးတော့ဥပဒေတစ်ခုနဲ့လည်းတတ်မှတ်မှတ်လုပ်တည်တယ်လို့ကျွန်မမြင်တယ်ဒါကာဝယ်မှုအိုင်းရတဲ့ကဏ္ဍကိုကာဝယ်စီခြင်းနဲ့ဒီဘောကိုဒါကတော့မဖြစ်မလေလောက်ရမယ်ကိစ္စတစ်ခုလို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့ဥပဒေချင်းခင်ဗျာဒီတရားဥပဒေစိုးမိုးရေးပေါ့လေခုနတော်တော်ရှင်နောက်ဆုံးကျွန်တော်အီးမေးလ်ကဖတ်ပြတဲ့တော်တော်ရှင်ကကဏ္ဍတော်များများတိုးတက်ဖို့တိုးတက်မယ်လို့သူမျှော်လင့်ထားတယ်ဆိုတော့ကျွန်တော်ဒီနေရာမှာတစ်ချက်စဉ်းစားမိတာကတရားဥပဒေစိုးမိုးရေးကဏ္ဍတကယ်တိုးတက်ပြီတကယ်ပြောင်းလဲပြီဆိုကြပါစို့အဲ့ဒါကအခြေခံလူထုပေါ့လေမြန်မာပြည်ကတိုင်းရင်းသားပြည်သူလူထုတွေလက်တွေ့ဓာတ်ရိုက်တကယ်ခံစားရမလားကျွန်တော်ဘာတွေးမိတယ်လဲဆိုတော့ပြီးခဲ့တဲ့ဆိုးရွားလက်ထက်မှာပြောင်းလဲတွေအများကြီးဖြစ်ပါတယ်ဒါကဘယ်သူမှမြင်လို့မရပါဘူးဒါပေမဲ့အဲ့ဒီအပြောင်းလဲတွေက top down ပေါ့နော်အပေါ်ကလာတဲ့အပြောင်းလဲတွေအောက်ကနေသွားတဲ့အပြောင်းလဲမဟုတ်တော့လူလူတိုင်းရဲ့လက်တွေအကျိုးမခံစားဘူးလို့ဝေဖန်တဲ့အတွက်တွေကအများကြီးပဲရှိခဲ့ပါတယ်ဆိုတော့အတ္တမျိုးအခြေအနေကိုကြော်လွန်နိုင်ပါမလားဦးအောင်သူကြီ
းကျွန်တော်မြင်ရတော့ဟိုတချို့ကိစ္စတွေမှာအခြေရောက်အောင်မလို့ထင်ပါတယ်ဥပမာအဖြစ်ကျွန်တော်တို့ပြည်သူအများကြီးပေါ့နော်ဆို perception ပေါ့ကျွန်တော်တို့ကတိုင်လိုက်တယ်တိုင်လိုက်တဲ့အခါမှာကျတော့အရှိရကဒါကိုနားထောင်တယ်ချက်ချင်းအရေးယူပြီးတယ်ဆိုတော့ဒါမျိုးဆိုလို့ရှိရင်ပြည်သူဘက်ကဒီလက်ပြရတဲ့ဒီဘက်ကကျင်းတတ်ပါလိမ့်မယ်။ဆိုတော့အဲ့တော့ကျွန်တော်မြင်ပါလဲတချို့ကိစ္စတွေကဟိုတိုင်လို့မဲ့လဲဆက်ချင်းအရေးမယူနိုင်တဲ့ကိစ္စမျိုးတွေလည်းရှိပါလိမ့်မယ်။ဆိုတော့အဲ့တော့အရေးကြီးတာကဒီပြည်သူတွေကတိုင်တယ်အစိုးရဘက်ကအရေးယူရဆိုတော့ complete mechanism ပေါ့နော်။ဆိုတော့အဲ့ဒါကဒီဂျားထဲမှာအရေးကြီးလာလိမ့်မယ်လို့ယူဆပါတယ်။ဆိုတော့ဒါကိုလက်ရှိပြက်လာတဲ့ energy အစိုးရဘက်ကဘယ်လိုမျိုးဆောင်ရွက်နိုင်မလဲပေါ့နော်။ဆိုတော့ဒီကိစ္စတွေကအရေးကြီးမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဒါရေးဆွေးနွေးမဲ့တူတူထပ်ပြီးတော့ဖိတ်ခေါ်ပါမယ်ခင်ဗျာစလိုင်းပွေကုန်းစလိုင်းပွေကုန်းကရောလူသူအတွက်ဓာတ်ရိုက်အကျိုးရှိတဲ့ဘယ်လိုကဏ္ဍမျိုးမှအပြောင်းလဲဖြစ်လာမယ်လို့ယူဆထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဟောတရားဥပဒေစိုးမိုးရေးနဲ့တခါတည်းတော့ပဲတဲ့ဥစ္စာကဟိုအချင်းချင်းဆက်ဆံမှုနဲ့အဂရီလိုက်ဆောင်မှုအခုအချိုးရတဲ့ပုံမျိုးဒီလိုမှတိုက်ချက်နိုင်လိမ့်မယ်လို့ကျွန်တော်တို့မြင်တယ်ဒါတီတူလူကြီးရဲ့အဓိကလို့အချက်ဖြစ်တယ်ဆိုတော့ဒါတော့ပူကောင်းလာမယ်လို့ကျွန်တော်မြင်တယ် Now တခုကဒီတိုင်းသားလေနေကန်ဒီတခချုပ်မင်းလက်နေရာမှာဒေါအောင်ဆောင်စုကြည်ကိုတဲ့ဥဆောင်နေဆိုရင်တော့အခုအစိုးရထက်ပိုကောင်းအောင်လုပ်နိုင်ရေးလို့ကျွန်တော်ပြောလေးနဲ့ဘာကြောင့်လဲဆိုတော့အချင်းတက်ဆက်ဆံမှုကပိုပြီးတော့မှတိုက်ဖြတ်လို့ရမလဲဆိုရင်ဒီအစိုးရဖြစ်နေဆိုတော့ဝန်ကြီးဒီသာဆအချင်းကြီးဒီအားလုံးက LED ထဲကများတော့ဖြစ်နေဆိုတော့ LED ထုတ်တော့အမှဒီအဖြစ်ဖြစ်ဝန်ကြီးခလာနေဝန်ကြီးတွေဖြစ်ဖြစ်လို့ဆွေမင်းနေပဲအကုန်လုံးပြက်လာကြတယ်ဆိုတော့လို့ဆွေမျက်နှာကိုထောက်ပြီးတော့ဘာမှ ခိုးချီလေးပြီးတော့မှခိုးရဲမှာမဟုတ်ဘူးဆိုတော့အချီးပိုင်းကနေစပြီးတော့မှဆံပြက်နဲ့နေပြီးဟိတ်ဆိုရင်တော့ဒီအောက်ခြေဝန်ထမ်းကြီးကတော့လက်ပြင်းမှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်ဆိုတော့အခန်းကဏ္ဍတစ်ခုမှာတော့ပုံမတိုးသေးလားလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ slide ဘွေကိုအစ်စိတ်ဝင်စားစရာကောင်းတဲ့ဆွေးနွေးချက်ပါဦးအောင်သူငယ် slide ဘွေကပြောထားတဲ့အထက်မှာဒေါ်စုကိုယ်တိုင်ကဆံပြက်နေနေသူကဟလာအချင်းပြချစားမှုကင်းစွာသူကလုတ်သွားမယ်ဆိုတော့ဗမာပြည်မှာဒီလိုခေါင်းဆောင်မျိုးကျွန်တော်တို့နှစ်ပေါင်းများစွာကင်းဝင်နေတာကြာပြီလို့ပြောရမှာပါနော်ဒါတည်ကြတဲ့အချက်ပါဆိုတော့ခိုးကျင်တာတိုင်းအောင်ခိုးကျင်တာတော့ခိုးရဲကြမှာမဟုတ်ပါဘူးလေဆိုတော့အချင်းပြချစားမှုနဲ့အာဂရီလေးစားမှုကိစ္စတကယ်ပဲရော့သွားမယ်အလားလားရှိတယ်လို့ဘောတင်းမြင်လားဒါရော့သွားရင်လည်းပဲတိုင်းပြည်ရဲ့ဗန္ဒာတွေအခွန်တွေငွေကြီးတွေအများကြီးထွက်လာနိုင်တာပဲလေ
ဟုတ်ကဲ့ဟိုတခုရှိတာခုနရှင်းပြရဲ့အချက်မှာပေါ့နော်ကျွန်တော်ယူဆလာကတော့ဟိုခေါင်းဆောင်မှုရဲ့အခန်းကဏ္ဍအရေးကြီးပါတယ
်ဟုတ်ကဲ့
ဒါပေမဲ့ကျွန်တော်ရှင်းလင်းနေတာကတော့ institution လို့ခေါ်တဲ့ကျွန်တော်တို့စနစ်ကျွန်တော်တို့ရဲ့ဖွဲ့စည်းရပုံကျွန်တော်တို့ရဲ့ဉာဏ်နဲ့ဉာဏ်ရည်တွေပေါ့နော်ဆိုတော့အဲ့ဒီကိစ္စလည်းအရေးကြီးပါလို့ကျွန်တော်ထင်ပါတယ
်ကောင်းဆောင်မှုဟုတ်ကဲ
့ကျွန်တော်ပြည်ပြန်အောင်လို့ထင်ပါတယ
်ဟုတ်ကဲ့ကောင်းဆောင်မှုကအရေးကြီးတယ်လို့ဖွဲ့စည်းပုံတွေဒီနေရာတွေကိုအကောင့်ထည့်ဖို့မဲ့ဟလာဉာဏ်ရည်တွေဒါတွေကလည်းပဲအရေးကြီးတယ်ဒါမှသာလျှင်တကယ်တိုးတက်ဖို့တကယ်ပြောင်းလဲဖို့ဆိုတာပိုထီရောက်မှာပေါ့နော်ဒါကောင်းဆောင်မှုဆိုတာကြီးပဲနဲ့လည်းမပြီးဘူးပေါ့ဆိုတော့ဒေါ်မီတန်းရှင်ကရောခုနပြောတဲ့အချင်းပြတ်ချစားမှုအာဂရီလိုက်စားမှုနဲ့ပတ်သက်ပြီးတော့အရင်ဗမာပြည်မှာမရှိခဲ့ဘူးတဲ့အခြေအနေမျိုးတိအပြောင်းလဲဖြစ်သွားနိုင်တယ်လို့ဒေါ်မီတန်းရှင်ကိုယ်တိုင်ယူဆပါသလားခင်ဗျ။အ
မှန်ကြီးကတော့တာရှင်နဲ့အုပ်ချုပ်မှုတာရှင်နဲ့တရားစီရင်မှုဖြစ်ဖို့ဆိုတာကဝန်ထမ်းများကိုသူ့စာဝတ်နေရေးလာစာလုံးလုံးလောက်လောက်ပေးရပါမယ်။အမစာဝတ်နေရေးအစီအစဉ်မှာလုပ်ငန်းကိုတာဝန်ကြီးကြီးထမ်းဆောင်နိုင်မှာဖြစ်တဲ့အတွက်ဒီကန္တမှာဝန်ထမ်းတွေကိုလောက်ဆောင်ပေးပေးမယ်။လောက်ဆောင်ဆိုရင်လုံလုံလောက်လောက်ပေါ့နော်။ကြောင်းစိတ်ပါသေးလဲဒီခေတ်ကအများကြီးရှိနေဆိုတော့အဲ့ဒါတို့ဘက်ကငယ်ငယ်ညာပြီးလုပ်မယ်ဆိုလို့ရှိရင်ဒီချစာမှုကန္တလိုအပြောင်းနိုင်လို့ကျွန်မမြင်ပါတယ်
။ဟုတ်ကဲ့လောက်ဆောင်တိုးပေးမယ်ဆိုတော့မာမီမာကလည်းပဲအစိုးရဝန်ထမ်းတွေလောက်ဆောင်တိုးမယ်လို့ပြောလိုက်တစ်ဖက်ကလည်းကုံစင်းတို့ကလိုက်တက်လိုက်ဆိုတဲ့ခါကျတော့တိုးပေးတာကလိုက်လေဝေးလေပြေးလေဖြစ်နေတာမျိုးများမဟုတ်ဘူးလားခင်ဗျာ
အဲ့လိုမျိုးလည်းမဟုတ်ပါဘူးကျွန်တော်မြင်တာဒါတကယ်လုပ်လို့ရှိရင်တကယ်ဖြစ်မှာပါဟုတ်ကဲ့
ဟုတ်ကဲ့ဆောဝင်းကြီးရဲ့အစဉ်ပြောင်းဆိုတဲ့အခါကျတော့လည်းတိုင်းပြည်ကချမ်းသာတဲ့နိုင်ငံလည်းမဟုတ်အကျွေးတွေကလည်းတင်းဟိုလူလူကလည်းပဲရုန်းကန်နေရတယ်ဆိုတော့အားလုံးအတွေ့တကယ်ပဲဆောဝင်းကြီးရဲ့အစဉ်ပြေဖို့ဝန်ထမ်းအားလုံးတို့ဆောဝင်းကြီးရဲ့အစဉ်ပြေအောင်လုပ်ပေးဖို့ဆိုတာကရောလက်တွေ့မှာဖြစ်နိုင်ပါမလားခင်ဗျာ
အဲ့ဒီမှာချင်တာကြတော့လုပ်ပြနိုင်လို့မြင်တယ်။ဘာဖြစ်လဲဆိုတော့ဒါကနိုင်ငံဖြစ်စီနေလို့လုပ်တဲ့နေရာမှာတခြားဒီစစ်တပ်မှာပုံမဲ့စရိတ်တွေကိုဒီဝန်ထမ်းတွေကိုစုပုံပေးလိုက်မယ်ဆိုလို့ရှိရင်ဒါကတော့ပြည်လည်လို့ထင်တာပါပဲ
။ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့ကျွန်တော်အချုပ်အနေနဲ့ပြည်နယ်ဆွေးနွေးသူညရဲ့နောက်ဆုံးသဘောထားကိုတည်ပြရစီ။နှစ်တစ်မှာအစိုးရတည်တက်မယ်။အခုလက်ရှိပြီးခဲ့တဲ့9နှစ်တာတက်တန်းကာလအထက်ပို့ပြီးတော့လူတွေအတွက်ကြိုးရှိတဲ့ရေပုံရပေါ့လေလူတွေအတွက်ပို့ပြီးတော့ဓာတ်ရိုက်လက်တွေ့လူတွေခန်းစားနိုင်တဲ့တိုးတက်မှုမျိုးဖြစ်လာလိမ့်မယ်လို့ရေပုံရအဖြစ်ကျွန်တော်တို့ယုံကြည်နိုင်ပါသလားပြောနိုင်ပါသလားဦးအောင်သူငယ်အ
ာရေပုံရပြောမယ်ဆိုရင်တော့ဟိုပြည်သူလူထုကပို့ကျင်နယ်ဟိုရှိလာအောင်လုပ်နိုင်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဒေါ်မီတန်းရှင်ကရော
ဟိုသမားမြင်ကြတော့ဒီလူပြောမယ်ဆိုအမျိုးသမီးကန္တာတစ်ခုကဒီနေရာမှာစိုးလေးတာမပါလိုက်ပေါ့နော်ကန္တာတီတီမှာအမျိုးသမီးတွေအမျိုးသမီးကန္တာကိုအများများထည့်ပေးရမယ်ဒါမှနိုင်ငံတိုးတက်ပြောင်းလဲတဲ့နေရာမှာစိတ်မှနဲ့ဟိုလို့ပြောမယ်ဆိုရင်စိတ်မှနဲ့ပြောင်းလဲမှုပေါ့နော်ဟိုမိခင်မေတ္တာရှိတဲ့မေတ္တာတရားနှောင်းမှုတဲ့ပြောင်းလဲမှုမျိုးဖြစ်နိုင်မယ်လို့ကျွန်မမြင်တယ်အဲ့ဒါကြောင့်ကန္တာတီတီမှာအမျိုးသမီးတွေဖြစ်နိုင်ဆုံးဖက်ဝက်နောက်ဟိုပေါင်းရင်နိုင်အောင်ပေါ့နော်ဒါကအစိုးရကစီစဉ်ပေးသင့်တယ်လို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့နှစ်ဟောင်း2015ခုနှစ်အတွက်စနေတဲ့လီလိုင်းအစီအစဉ်ကဒါဒီနေ့နောက်ဆုံးပါပဲ2016နှစ်တက်ပါလေတိုင်းလီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးပြီးတော့တိုင်းပြည်ကောင်းအောင်ကောင်းကျိုးပြောဆိုကြပါစို့အုံးလို့ပြောကြရနေပဲဒီကနေ့အစီအစဉ်ကိုဒီမှဒီကုန်းချိုးပြရစီဦးအောင်သူငင်းဒေါ်မီတန်းရှင်ပါဝင်ဆွေးနွေးပေးသူနားဆင်သူတော်ရရှင်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကြကြတဲ့စီစဉ်ထုတ်လွှင့်ပေးခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကံပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရတာပါရှင်။အခုသောတာရှင်တွေအတွက်နှစ်ဟောင်းကုန်လုံးနှစ်သစ်ကူကံဒီအချိန်တိုင်းထုတ်လွှင့်ပေးနေကြတေးလက်ဆောင်လှဲကိုရောက်လာပါပြီ။တေးသန်ရှင်အစိုးရစိုင်းထီဆိုင်ရဲ့ဒီဇင်ဘာနှစ်နှစ်ခင်းကိုအတူတူနားဆင်ကြရအောင်ပါရှင်။
တရားဖြစ်လိမ့်မယ်မင်းရဲ့ကိုယ်ရဲ့ဒီဇာလံကိုကိုစီကိုငါရေခဲ့ကြပြီခွေမင်းနဲ့မရဲခင်ဆောင်ရနာတင်းတဲ့အချိန်ဘွယ်ဘွယ်ကြတဲ့အချိန်ရောက်မလာဘူးရေကြာတော့လေအရေးမရနဲ့ပဲလမ်းခွဲခဲ့ကြတယ်ဒီစမနဲ့ခင်မင်းတည်းရရဲ့အမတ်တရားနေရာဟာမင်းမခွဲခင်အချိန်မနာမဲ့ခင်တစ်ခါအရောက်ကလာစေရှင်ဒီစမနဲ့ခင်အမတ်တရားနေရာဟာဆောင်းမကျင်းခင်နှွေဦးမပြောင်းခင်တစ်ခေါက်တစ်ယောက်သာလာစေချင်းဒီစမနဲ့ခင်နဲ့ခင
တန်ရတနင်းငွေနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာမနက်ပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မရှင်။ဒီမနက်ဖက်အစီအစဉ်အဆုံးသတ်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကတလဲကြီးညာပေးပါဦးမရှင်
။ပြီးခဲ့တဲ့လတုန်းကလူပေါင်း100ကျော်သေဆုံးခဲ့တဲ့ကချင်ပြည်နယ်ဖားကံမြို့နယ်မှာတောက်ကြံတွေကမြေစာပုံထပ်ပြီးပြိုကျခဲ့တဲ့အတွက်ရေမစေးကြောက်ရှာဖွေနေသူပေါင်း50ကျော်မြေစာပုံထဲမှာပျောက်ဆုံးနေပါတယ်။ဒီပျောက်ဆုံးနေသူတွေကိုအခုထိရှာဖွေနေဆဲပါ။ Christmas နေ့ညနေ 3:00 ခွဲမှာဥရုချောင်းအနောက်ဘက်ကန်ဖားကံမြို့နယ်ချမ်းစုကျေးရွာနီးကကျောက်စိမ့်တူဖော်ရီကုမ္ပဏီတွေမြေစာသွင်းတဲ့နေရာမှာမြန်မာတကောင်းကုမ္ပဏီရဲ့မြေစာပုံပြိုကျခဲ့တာဖြစ်ပါတယ်။ဒီမြေစာပုံဟာအရင်လူပေါင်း114ဦးသေဆုံးခဲ့တဲ့တစ်သုံးလုံးမြေစာပုံနဲ့ကပ်ရက်မြေစာပုံပါ။Christmas ကာလမှာဖိလစ်ပိုင်နိုင်ငံတောင်ပိုင်းကခရစ်ယာန်ရွာတွေကိုမွတ်စလင်တပုံတွေတိုက်ခတ်မှုတွေအတွက်အနည်းဆုံး14ဦးသေဆုံးခဲ့ရပါတယ်။ BIFF လို့ခေါ်တဲ့ဘန်ဆာမိုရိုအစ္စလာမ်လူ့မြောက်ရေးတိုက်ပွဲဝင်သူများအဖွဲ့ကတပုံတွေရဲ့ပစ်ခတ်မှုကြောင့်ခရစ်ယာန်ရွာသား9ဦးသေဆုံးခဲ့ရပါတယ်။အစိုးရတပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်သေဆုံးခဲ့တဲ့တပုံ9ဦးတည်းမနေပါဝင်တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။စီးရီးယားမြို့တော်ဒမတ်စကတ်စ်နားကထောင်းနဲ့ချီတဲ့ဂျီယက်တိုက်ခိုက်ရေးသားတွေဖယ်ခိုင်းမှုအတွက်ကုလဂျောင်းဝင်ဆောင်ရွက်ပေးနေတဲ့စီဇန်ဟာဒီစစ်သွေးကြော်ရီအန်နီကင်းနဲ့လမ်းရောက်အောင်အာမခံပေးနေတဲ့သူတို့ခေါင်းဆောင်တောက်ကြံတွေကတေဆုံသွားတဲ့အတွက်အနှောက်အယှက်ဖြစ်စင်မယ်လို့စီးရီးယားအရေးဆောင်ကြည့်နေသူတွေကပြောပါတယ်။အီရတ်နိုင်ငံမှာလွန်ခဲ့တဲ့9လလောက်က IS စစ်သွေးကြော်ရီတန်းလက်ဆုံရှုံခဲ့တဲ့ရမာဒီမြို့ကအစိုးရရုံးဝန်းကိုပြန်ပြီးသိမ်းပိုက်နိုင်ဖို့တပတ်လုံးထိုးစစ်ဆင်နေတဲ့အီရတ်တပ်တွေကအခုအချက်ကျကျတဲ့အတွင်းဝိုင်းအပိုင်းထိရောက်ရှိနေပြီဖြစ်ပါတယ်
။တနင်္ဂနွေနေ့မနက်ပိုင်းနောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကဥစာမိုးဝေဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Jim Harmon ဖြစ်ပါတယ်။တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ဖန်ယူနိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျမခွာညိုပါ။
This program has come to you from the Voice of America, Washington.